Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေမနက်ခင်း VOA အတန်းတွေအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2440 4950နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါပြီရှင်ဒီမနက်ခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါရှင်။ဒီနေ့မနက်သတင်းတွေကိုကျမအင်ဂျင်နိုင်နဲ့အတူအီတန်စင်တို့ကပြောပြမှာပါ။အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ရွေးကောက်ခံခဲ့ရတဲ့ဒေါ်နယ်ထရန့်ဟာအာဏာလွှဲပြောင်းရေးကိစ္စရက်တွေအတွက်မနေ့ကသမ္မတအင်ဖြူရမှာသမ္မတအိုဘားမားနဲ့တွေ့ဆုံခဲ့တယ်လို့လွှတ်တော်ကသွားပြီးတော့လည်းလွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါပြင်ဒေတာတွင်သတင်းတွေမှာတော့ Interpol နိုင်ငံတကာရဲတပ်ဖွဲ့ရဲ့ဥက္ကဋ္ဌအသစ်ဖြစ်တရုတ်နိုင်ငံကဒုလုံကျုံရေးဝင်ကြီးတဦးကိုရွေးချယ်တင်မြှောက်လိုက်တဲ့သတင်းတွေနဲ့အတူအခြားစိတ်ဝင်စားစရာနိုင်ငံတကာသတင်းတွေကိုကြားမှာပါမဆုမွေ
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောတာရှင်နေနားဆရာမဲ့သတင်းထူးတွေထဲမှာဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲမှာရွေးကောက်ခံလိုက်ရတဲ့ Republican Party ကသမ္မတအသစ် Donald Trump ကိုစန့်ကျင်ဆန္ဒပြနေကြပါတယ်ဒီဆန္ဒပြပွဲတွေဟာအနာအလွဲပြောင်းပေါ်မှာတက်ရောက်မှုရှိနိုင်သလားဆိုတဲ့သုံးသပ်ချက်နောက်ရွေးကောက်ခံသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးစဉ်ကပြောဆိုချက်တွေဟာအမေရိကန်မွတ်စလင်တွေပေါ်ဘလို့တက်ရောက်မှုတွေရှိနိုင်တယ်လဲအမေရိကန်ပြည်ထောင်စုကတရားမဝင်နေထိုင်သူတွေနှင်ထုတ်ခံနိုင်ရမလားဆိုတဲ့သတင်းလွှာတွေနဲ့အတူပြည်တော်ပြန်မြန်မာဒုက္ခသည်တွေရဲ့အခြေအနေဘလို့ရှိတယ်လဲဆိုတဲ့သတင်းလွှာတွေကိုလည်းတင်ဆက်ပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့မတ်ဤသက်စင်တို့အကြီးညာပေးပါမယ်ရှင်
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့သမ္မတအိုဘားမားတို့နှစ်ဦးဟာအင်ဖြူရမာမနစ်ကြာသာပတိနေ့ကပထမဆုံးကြိမ်တွေ့ဆုံခဲ့ပါတယ်။သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးရေးကာလတုန်းကတဦးနဲ့တဦးအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပေမဲ့အခုတွေ့ဆုံပွဲမှာတော့နှစ်ဦးစလုံးပြည်ပြငါငါရှိနေခဲ့ကြပါတယ်။သမ္မတရုပ်ဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြောင်းသူတို့နှစ်ဦးတွေ့ဆုံအပြီးအင်ဖြူရသမ္မတရုံးကမ်းမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကအခုလိုပြောသွားပါတယ်။
As I said last night, my number one priority.
ဒီညကျွန်တော်ပြောခဲ့သလိုပါပဲ။ကျွန်တော်ရဲ့နောက်နှစ်လအတွင်းပထမဦးစားပေးကတော့သမ္မတအဖြစ်ရွေးချယ်ခံထားရသူရဲ့အောင်မြင်မှုရရှိရေးအတွက်လှုပ်ဆောင်ပေးဖို့ပဲဖြစ်ပါတယ်။သမ္မတအဖြစ်ရွေးချယ်ခံထားရသူအနေနဲ့ဒီကျွန်တော်တို့နိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေတဲကအများအပြားကိုကျွန်တော်အဖွဲ့သားရုံနဲ့အတူလှုပ်ဆောင်သွားဖို့စိတ်ဝင်စားတယ်ဆိုတာသိရလို့လည်းအထူးအတက်မိပါတယ်။
အလားတူသမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ထရန့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးအကြိမ်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းရင်းနှီးနှီးဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကိုအခုလိုပြောပါရစေ
။ Well, thank you very much President Obama.
ကျွန်တော်တို့အခြေအနေတွေအမျိုးမျိုးပေါ်မှာဆွေးနွေးခဲ့ကြပါတယ်။တချို့ကကောင်းတယ်လို့ပြင်ဖို့လိုတဲ့အခြေအနေလည်းရှိပါတယ်။အနာဂတ်မှာလည်းအကြံပေးတွေအပါအဝင်သမ္မတနဲ့လက်တွဲအလုပ်လုပ်ဖို့နဲ့ခက်ခဲတဲ့အခြေအနေတွေကိုပြင်ဆင်သွားနိုင်ဖို့လည်းမျှော်လင့်ပါတယ်။
ဒါပေမဲ့လေသူတို့နှစ်ဦးတွေ့ဆုံပွဲဟာတချို့သူတွေမျှော်လင့်ထားတယ်လို့မျိုးဆူဆူရွရွမရှိပဲကတိကအောင်အနှဲငယ်သာဖြစ်ခဲ့ပုံရတယ်လို့မနစ်ကြာတာပတိနီကကျင်းပတဲ့အင်ဖြူရောပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ်ဂျော့ချ်အာနက်စ်ကပြောသွားပါတယ်။သမ္မတအိုဘားမားနဲ့သမ္မတဂရော်မီရှယ်အိုဘားမားတို့နှစ်ဦးရဲ့ဖိတ်ကြားချက်အရရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ဇနီးဖြစ်သူမယ်လီနီယာထရန့်တို့ဟာမနစ်ကြာတာပတိနီကအင်ဖြူရောကိုလာရောက်လဲပတ်ခဲ့တာဖြစ်ပါတယ်။သမရကတော့ကနေပြီးတော့မာလီနီယာထရန့်ကိုလက်ဖက်ရည်နဲ့တက်ခင်းအခံပြီးအင်ဖြူရောအတွင်းလိုက်လံပြသခဲ့ပါတယ်ရှင်
။ဒေါ်နယ်ထရန့်ရဲ့ကြီးမားတဲ့အောင်မြင်မှုကြီးရပြီးနှစ်ရက်အကြာမှာတော့သူဟာရွေးကောက်ခံထားတဲ့သူအနေနဲ့ဝါရှင်တန်မြို့ကကွန်ဂရက်အဆောက်အုံကိုပထမဆုံးအကြိမ်အနေနဲ့ကြာတာပြီးနေ့မှာတွေ့ရောက်ခဲ့ပါတယ်။ Republican ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတော့သူအစိုးရတက်ဆာအစောပိုင်းလတွေမှာတင်ဆောင်ရွက်ရမယ့်ကိစ္စရပ်တွေအကြောင်းကိုဆွေးနွေးခဲ့ပါတယ်။Trump ကသမ္မတ Obama နဲ့တွေ့ပြီး Now Wisconsin Republican အမတ်အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ကျွန်တော်တို့ခုပြောခဲ့ကြတာတွေက Mr. Trump အစိုးရဆက်ဆံခြင်းမှာပဲတချိန်ထိုးလှုပ်ဆောင်ပြီးတော့ American ပြည်ထောင်စုကြီးကြီးမြတ်တဲ့နိုင်ငံပြန်ဖြစ်ဖို့အသေးသေးချာချာဆောင်ရွက်မှာပါလို့ Trump ပေးမှာထိုင်ပြီးတော့ Ryan ကပြောခဲ့ပါတယ်။ကျွန်တော်တို့ကအခွင့်အရေးကိုလျှော့ပေးဖို့ကျန်းမာရေးဆောင်ရွက်မှုတွေမှာပိုဈေးတင်ပြီးတော့ပိုကောင်းလာတွေဖြစ်အောင်ပြင်ဆင်မှာဖြစ်ပါတယ်လို့ Trump ကသိမ့်မကြခင်မှာပြောလိုက်ပါတယ်။အလုပ်တော်ကိုဖြတ်ပြီးတော့သူ့ရဲ့အစီအစဉ်အကောင့်ထဲပို့နိုင်ဖို့အားကိုးရမယ်။ Kentucky ရဲ့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell နဲ့ Congress အဆောက်အဦရဲ့တပတ်ချက်မှာ Trump ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ ထိတ်တန့်ရောက်အရေးပါတာတွေကတော့အများကြီးပါပဲလို့ထရမ့်ကပြောသွားပါတယ်။လူဝင်မှုကြီးကြပ်ရေးမှာတရားစီစဉ်မှာပါ။နေဆက်အရေးတွေမှာလည်းစီစဉ်မှာပါ။အရေးကြီးဆုံးကတော့ကျန်းမာရေးဝန်ဆောင်မှုတွေနဲ့အလုပ်နေရာဖန်တီးရေးကိုတရားစီစဉ်မှာပါလို့ထရမ့်ကပြောသွားပါတယ်ရှင်
။နေတိုးစစ်မဟာမိတ်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ပတ်စံအပြည့်အဝထည့်ဝင်ခြင်းမရှိဘူးဆိုလို့ရှိရင်အဖွဲ့ဝင်နိုင်ငံတွေအပေါ်ရုရှားရဲ့ကျူးကျော်မှုအန္တရာယ်ကိုအလိုအလျောက်ကာကွယ်ပေးနိုင်မှာမဟုတ်ဘူးလို့သမ္မတဖြစ်ရွေးကောက်ခံရတဲ့ Donald Trump ကပြောကြားလိုက်ပါတယ်။ American သမ္မတဖြစ်လာမဲ့သူတဦးအနေနဲ့နေတိုးမဟာမိတ်အပေါ်မှာထားမဲ့သဘောထားနဲ့ပတ်သက်လို့အရင်သမ္မတတွေနဲ့မတူတဲ့ပထမဆုံးအကြိမ်အပြောင်းလဲလဲဖြစ်ပါတယ်။သူ့အရင်သမ္မတတွေဖြစ်တဲ့ Obama နဲ့ Bush တို့လက်ထက်မှာနေတိုးမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ထက်ဝင်တဲ့ငွေကြေးတွေကိုမြင့်တင်ဖို့နဲ့ American ပြည်ထောင်စုပေါ်မှာပဲကြီးလေးတဲ့တာဝန်တွေမတင်ထားဖို့လောက်ပဲတိုက်တွန်းခဲ့ကြတာပါအခုလို Donald Trump ရဲ့ NATO အပေါ်ယက်တီချက်ဟာ NATO မဟာမိတ်ခေါင်းဆောင်တွေကြားမှာစိုးရိမ်စရာဖြစ်စေပြီးတော့သူတို့အနေနဲ့ Trump နဲ့ဖြစ်နိုင်သမျှအ мян ဆုံးဆွေးနွေးလို့ကြောင်းပြောဆိုလာကြပါတယ်ဒီတော့တွင်မှာပဲသူ့ရဲ့ရွေးကောက်ပွဲမဲဆယ်စီယုံရေးမိခွန်းတွေမှာအထူးချန်နေရေးနဲ့ကုလသမဂ္ဂကိုပြစ်ပယ်တဲ့သဘောထားတွေကိုပြောဆိုခဲ့တာကြောင့် Donald Trump သမ္မတအဖြစ်ရွေးကောက်ခံခဲ့ရအပေါ်မှာကုလသမဂ္ဂတန်တမန်တွေကြားစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်ရှင်
။အီရတ်နိုင်ငံတွင်းမှာအစ္စလာမစ်စစ်သွေးကြွအကြမ်းဖက်အဖွဲ့တွေတင်ထားတဲ့အချက်အချာဖြစ်တဲ့မိုဆူးမြို့အနီးကိုအမေရိကန်ကြောထောက်နောက်ခံထားတဲ့အီရတ်စစ်တပ်တွေနဲ့ညွန်ပေါင်းအစိုးရတွေရဲ့လီတက်တွေကဒီသတင်းပတ်အတွင်းမှာပိုနီးလာတာပါ။တပ်ဖွဲ့တွေကဒီလိုမြို့အနားကိုရောက်လာနိုင်တယ်ဆိုပေမဲ့လည်းဒီအဖွဲ့ကခေါင်းဆောင်နေတဲ့ဘာသာရေးဆရာအဘူဘတ်အယ်ဘဂဒါဒီကိုဖြုတ်ပစ်ဖို့တော့မနည်းဆက်နိုင်သေးပါဘူး။ဒီကောင်းဆောင်ဘယ်မှာရှိတယ်ဆိုတာမသိပါဘူးသူဘယ်မှာရှိတယ်ဆိုတာသိရင်သူ့ကိုချက်ချင်းတပ်ပစ်မှာလို့ဘက်ဒက်မြို့မှာရှိနေတယ်စစ်စင်ရေးပြောခွင့်ရဗိုလ်မှူးကြီးဂျွန်ဒိုရီယန်ကရုတ်တံကထုံးသွင်းတဲ့အစည်းအဝေးကတဆင့်ပင်တဂွန်ကသတင်းတောက်တွေကိုရင်းနှီးပတ်ကပြောခဲ့တာပါတချိန်တည်းမှာပဲကောလာဟလာတွေကတော့ထွက်နေပါတယ်55နှစ်အရွယ်ဘက်ဒက်ဒီဟာမိုဆူးမြေအောက်လှိုင်ကောင်းတွေဂရုတွေမှာနေပြီးတော့မြို့ကာကွယ်ရေးအတွက်ညွှန်ကြားနေတယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကြံနေနေတဲ့ခင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။နိုင်ငံတကာရဲတပ်ဖွဲ့ Interpol အကြီးအကဲအသစ်ဖြစ်တရုတ်နိုင်ငံရဲ့အစ်မြင့်လုံခြုံရေးအရာရှိတဦးကိုခန့်အပ်လိုက်ပါရယ်။ Indonesia နိုင်ငံ Bali ကျွန်းမှာကျင်းပတဲ့85ချိန်မြောက် Interpol အဖွဲ့ကြီးရဲ့အထွေထွေညီလာခံမှာတရုတ်နိုင်ငံရဲ့ဒုတိယပြည်သူ့လုံခြုံရေးဝန်ကြီး Man Hong Wing ကိုဥက္ကဋ္ဌဖြစ်ရွေးချယ်ခဲ့ကြပါရယ်။လက်ရှိ Interpol ဥက္ကဋ္ဌမာရလီဘလစတီဇီကဥဆောင်ပြီးတော့သုံးရက်ကြာကျင်းပတဲ့ညီလာခံမှာနိုင်ငံတကာအကြမ်းဖက်ဝါဒအကွက်ကြွကြပြုလုပ်တဲ့ပြစ်မှုနဲ့စိုက်ဘာပြစ်မှုစတာတွေတိုက်ဖျက်ရေးနည်းလမ်းတွေရှာဖွေဖို့လည်းအဓိကထားဆွေးနွေးခဲ့ကြပါတယ်။အဖွဲ့ဝင်168နိုင်ငံရဲ့ကိုယ်စားလှယ်ပေါင်း1200တဲကနေဥက္ကဋ္ဌအစ်ကိုမဲပေးရွေးချယ်ခဲ့တာဖြစ်ပါတယ်။မွန်ဟာဝိုင်းရင်တရုတ်ရဲရာရှိတဦးဖြစ်တယ်လို့ Interpol အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုကိုတိတိတသားတိုးတက်စေခဲ့သူဖြစ်တယ်လို့ Interpol အဖွဲ့ကလည်းပြောကြားခဲ့ပါတယ်ရှင်
။ Afghanistan နိုင်ငံထဲမှာမကြခင်ကဟာကာနီကွင်းရဲ့ခေါင်းဆောင်တွေကိုတပ်ဖြတ်ခဲ့တာကိုကြည့်ရင်အကြမ်းဖက်အဖွဲ့တွေကိုပါကစ္စတန်မှာအကာအကွယ်ပေးထားတယ်ဆိုတဲ့ဆွဲချက်မှားနေတယ်ဆိုတာကိုပြတယ်လို့ပါကစ္စတန်ကပြောပါတယ်။တာလီဘန်တောင်းကျမ်းသူတွေကထောက်ခံတယ်ဟာကာနီကပါကစ္စတန်မှာခုံလုံပြီးတော့အင်ဂျင်ချင်းနိုင်ငံတွေကလွှဲဝဲအေဂျင်စီတွေရဲ့အကူအညီနဲ့နေနမိတ်တွေကိုကြောပြီးပြင်းထန်တဲ့တိုက်ခိုက်မှုတွေလုပ်ဖို့ကြံနေတယ်လို့အာဖဂန်နဲ့အမေရိကန်တို့ကဆွဆွဲနေကြတာကြားပါပြီ။ပါကစ္စတန်ဆိုရကတော့ဒီဆွဆွဲချက်တွေကိုဇက်တိုက်ညင်းနေပါတယ်။ဒီနှစ်ဇူလိုင်လကတည်းကဟာကာနီကွင်းရက်ကခေါင်းဆောင်ကြီးပဲ၈ယောက်အာဖဂန်နိုင်ငံထဲမှာအမေရိကန်နဲ့အာဖဂန်စစ်တပ်တွေတပ်တာခံခဲ့ရတယ်လို့ပါကစ္စတန်နိုင်ငံသားရေးပြောခွင့်ရနာဖီဇာကေရာကကြေညာပေးနေမှာပြောပါတယ်။ပါကစ္စတန်နယ်စပ်ကအရှိတောင်အာဖဂန်ဒေသတွေမှာထောက်လှမ်းဆောင်ရွက်မှုတွေကိုအခြေခံပြီးတော့အမေရိကန် drone တွေနဲ့အာဖဂန်ကွန်မန်ဒိုတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေကြောင့်တိုက်စုံမှုဥယေဖော်ပြတဲ့အစီရင်ခံစာကိုကိုးကားပြီးတော့သူကပြောခဲ့တာပါဒီချိန်အတွင်းကရေးအတွက်ကိုကြည့်ရင်ဟာကန်နီကွန်ရက်ရဲ့လက်ရှိကောင်းဆောင်မှုအခြေအနေကိုခံမှန်းနိုင်တယ်လို့လဲဇာကာရီယာကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံအတွင်းကကာဘူးမြို့မှာအကြမ်းဖက်ကောင်းဆောင်တွေမရှိဘူးလို့အာဏာပိုင်တွေကညင်းပါတယ် ဟာကာနီခေါင်းဆောင်တွေအာဖဂန်နစ္စတန်နိုင်ငံထဲမှာအသက်ခံရတာနဲ့အကြမ်းဖက်အဖွဲ့တွေကအာဖဂန်ထဲမှာရှိတာမဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရမိုဟာရက်ရာမနစ်ကကြေညာပေးနေမှာပြောသွားပါတယ်
အင်ဒိုနီးရှားနိုင်ငံကထင်ရှားတဲ့ IS Islamic စွန့်ရောက်အဖွဲ့ရဲ့ခေါင်းဆောင်တယောက်အီရတ်နိုင်ငံမှာတည်ဆုံသွားတယ်ဆိုတဲ့သတင်းကိုအင်ဒိုနီးရှားအာဏာပိုင်တွေကစုံစမ်းနေကြပါတယ်။အမေရိကန်ကကြောထောက်နောက်ခံပြုတဲ့စစ်တပ်ဖွဲ့ရဲ့ထိုးစစ်ကမူဆိုးမျိုးကိုကာကွယ်နေစဉ်အခုလိုတည်ဆုံသွားတယ်လို့ဆိုပါတယ်။ Salim Mubarak El Tamimin တည်ဆုံသွားပြီဆိုတာအီရတ်မှာနေထိုင်တဲ့သူ့ရဲ့ဇနီးနဲ့အင်ဒိုနီးရှားနိုင်ငံအရှေ့ဂျာဗာမှာနေထိုင်တဲ့ဆွေမျိုးတွေကအတည်ပြုတယ်လို့ဂျကာတာမြို့တော်ရဲပြောခွင့်ရကသတင်းထောက်တွေကပြောပါတယ်။သူဟာအရှေ့တောင်အာရှဒေသကနေတပ်သားစုဆောင်းပေးနေသူဖြစ်တယ်လို့လည်းယူဆရပါတယ်ရှင်
။လက်ခံဖုန်း tablet computer ပစ္စည်းတွေကထွက်တဲ့လင်းရံကိုကြာကြာကြည့်တာကလူကြီးနဲ့ကလေးတွေရဲ့အိပ်ပျော်နိုင်မှုအရေးသွေးကိုထိခိုက်နိုင်တယ်လို့အဆက်ဆက်မရှိတဲ့သူတည်သနာစာတန်းနှစ်ခုမှမကြခင်ကအတည်ပြုလိုက်ပါတယ်။ smartphone နဲ့ tablet computer တွေကလူတွေရဲ့နေ့စဉ်ဘဝကိုအယံအမြန်ထိုးဖောက်လာတာကြောင့်သိပ္ပံပညာရှင်တွေအနေနဲ့သူတို့ရဲ့တက်ရောက်မှုကိုလေ့လာဖို့အချိန်သိမ့်မရခဲ့ပါဘူး။အချိန်နီးလာတဲ့အချိန်မှာဒီလိုအသုံးပစ္စည်းတွေကိုသုံးရင်နှင်းနှင်းချေချေအိပ်ပျော်မှုကိုထိခိုက်နိုင်တယ်လို့ California တက္ကသိုလ်နဲ့ London King College ကသုတေသနပြုသူတွေကပြောပါရယ်။အရေးပြတာကနေအဝလွန်မှုစီးကျုံနဲ့စိတ်ကြယောဂဖြစ်လာနိုင်တယ်လို့လည်းအရင်ကသုတေသနပြုမှုတွေမှာဖော်ပြထားပါရယ်။ရက်30ပိုင်းခြားအတွင်းမှာလူကြီး653ယောက်ရဲ့ဖန်သားပြင်ကြည့်မှုကိုကြည့်ပြီးတော့ဒီသုတေသနလုပ်ထားတာပါရှင
်။နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့မတ်ဤတန်စင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဇက်တိုက်ဆိုသလိုတောက်ချာနေမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးရသတင်းတွေကိုဦးစားပေးတင်ဆက်ပါမယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲမှာ45ဦးမြောက်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံလိုက်ရတဲ့ Republican Party ကရွေးကောက်ခံသမ္မတအသစ် Donald Trump ကိုစန့်ကျင်ဆန္ဒပြမှုတွေဟာအာဏာလွှဲပြောင်းဖို့တော့တက်ရောက်မှာမရှိဘူးလို့မဲပေးခဲ့တဲ့အမေရိကန်မြန်မာတချို့ကသုံးသပ်ပြောဆိုလိုက်ပါတယ်။လက်ရှိသမ္မတအိုဘားမားကိုယ်တိုင်အင်ဖြူတော်မှာရွေးကောက်ခံသမ္မတအသစ် Trump ကိုလက်ခံတွေ့ဆုံပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအဆင်ပြေချောမွေ့နေစေရေးဆောင်ရွက်နေချိန်မှာပဲအခုလိုနိုင်ငံတော်ဝန်မျိုးကြီးတချို့မှာဆန္ဒထုတ်ဖော်မှုတွေဖြစ်နေစေအခြေအနေဖြစ်ပါတယ်။အသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲအပြီးမဲရလဒ်ဒီအရာ Republican Party က Donald Trump သမ္မတအဖြစ်ရွေးချယ်ခံလိုက်ရပြီးတဲ့နောက်နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့ညပိုင်းကနေစလို့နောက်တနေ့အခုမှပဲအမေရိကန်ပြည်ထောင်စုတဝန်းကနယူးယောက်၊ချီကာဂို၊ကယ်လီဖိုးနီးယားစတဲ့ပြည်နယ်တွေနဲ့မြို့တော် Washington DC အပါအဝင်မြို့ကြီးတချို့တို့မှာရွေးကောက်ခံသမ္မတ Republican Party က Donald Trump အပေါ်မှာမကျေနပ်ကြတဲ့အမေရိကန်နိုင်ငံသားအများအပြားလက်မတွေပေါ်ထွက်ပြီးအော်ဟစ်ဆန္ဒပြခဲ့ကြပါတယ်အခုကြားမိကြရတဲ့အကောင်ကတော့ Washington DC မြို့တော် Congress လွှတ်တော်အနီး Trump Hotel နားမှာ Trump ကိုစန့်ကျင်ဆန္ဒပြသူလူအုပ်စုက Trump ဟာငါတို့ရဲ့သမ္မတမဟုတ်ဘူး Trump ကိုသမ္မတအဖြစ်လက်မခံနိုင်ဘူးဆိုတာကိုတံပြန်ဟစ်အော်ပြီးဆန္ဒပြနေတာဖြစ်ပါတယ် Washington DC မြို့ထဲမှာဆန္ဒပြသူတွေဟာအင်ဖြူတော်ကိုလှည့်လည်ပြီးလဲဆန္ဒပြခဲ့လို့အင်ဖြူတော်တဝိုက်မှာလုံခြုံရေးကိုအထူးတင်းကျပ်ထားပါတယ် Donald Trump ကိုစန့်ကျင်ဆန္ဒပြသူအလုံးဟာ Democratic Party သမ္မတလောက် Hillary Clinton ကိုထောက်ခံသူတွေလို့ပြောလို့မရပါမယ်လေဆန္ဒပြသူတွေထဲမှာတော့ Hillary Clinton ကိုထောက်ခံသူတွေအများပြပါဝင်ပါတယ်။ Democracy နီးကျရွေးချယ်လိုက်တဲ့သမ္မတဖြစ်တဲ့အတွက် American နိုင်ငံသားတွေအနေနဲ့ Democracy ကိုယုံကြည်လက်ခံနေဆိုရင်အများပြည်သူရဲ့မဲဆန္ဒကိုလက်ခံရမှာပဲဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကိုထောက်ခံမဲပေးခဲ့သူမြောက်ကရိုလိုင်းနားပြည်နယ်ကဒေါက်တာအောင်ထွန်းကပြောပါတယ်။မကျေနပ်လို့ဆန္ဒပြတယ်ဆိုပေမဲ့အာဏာအလွှဲပြောင်းပေါ်မှာတော့တစုံတရာရိုက်ခတ်မှုရှိမှာမဟုတ်ဘူးလို့လည်းသူကရှုမြင်ပါတယ်။
အဲဒီဆန္ဒပြတာအောင်မြင်မှာလည်းမဟုတ်ဘူး။ဒါပဲသူတို့ဆက်ထုတ်ခေါ်တာပဲထုတ်ပါဝင်ရှိတယ
်ဆရာဘာဖြစ်လို့အောင်မြင်မှာမဟုတ်ဘူးလို့ထင်တာပါလဲဆရာ
ဟောရေးလဲရေးပြီးနေပြီလေရေးလဲရေးပြီးနေပြီလေအမေရိကန်ရဲ့အခြေခံဥပဒေနဲ့အညီကျွန်တော်ခန့်ရွေးခံထားပြီခန့်ကိုဆန့်ကျင်တယ်ဆိုတာဒီလိုဖြစ်ပေါင်းအတွင်းကငင်းချသွားငင်းငင်းချမ်းချမ်းနဲ့အကြဖက်ကြီးတို့မျိုးတို့တောင်ရှုပ်ပြောကြတယ်ကျွန်တော်ခန့်ကအကြမ်းဖက်တာကိုကာဝယ်ဆောင်ရှောက်ဖို့တက်လာတဲ့ပုဂ္ဂိုလ်ပဲကိုတိုင်းပြရပြီးစစ်တခြားနေရာမှာပဲဖြစ်ဖြစ်အကြမ်းဖက်တွေကိုသူအာရုံထူးပြီခုသူ့ဆန့်ကျင်တက်လာတာဟာ ကျမ်းပဲဒီတမျိုးလို့ဆရာမြင်တယ
်ဒီမိုကရက်တစ်သမ္မတလောက်ဟီလာရီကလင်တန်ကိုမဲပေးခဲ့တဲ့တက်ဆက်ပြည်နယ်ကအမေရိကန်မြန်မာတူဖြစ်တဲ့မမျှဆန္ဒကတော့ဒေါ်နယ်ထရန့်အပေါ်မှာဒီမိုကရေစီနီးကြရွေးချယ်တင်ပြောင်းလိုက်တဲ့အမေရိကန်ပြည်သူအများစုရဲ့ဆန္ဒကိုသဘောတူညီရမှာဖြစ်တယ်လို့ပြောဆိုပါတယ်တကယ်တမ်းသူသမ္မတဖြစ်လာမယ်ဆိုရင်သမ္မတတစ်ဒေါ်နယ်ထရန့်ဘာဆက်လုပ်မယ်ဆိုတာကိုစောင့်ကြည့်ရမယ်လို့အခုလိုပြောပါတယ
်ဟိုစိတ်ထဲမှာတော့မကျေနပ်ဘူးမလိုချင်ဘူးလက်ရှိသမ္မတကိုလည်းသို့တော်ညာလည်းအရှိရောရှိတိုင်းတော့လက်ခံမယ်ဆိုတာသိနေတဲ့ပုံမှာပေါ့နော်ဟိုဘယ်လိုမှဆုံးဖြတ်လို့မရဘူးပေါ့သူတို့ဘာလို့ရှစ်ဆက်ဖြစ်လာမလဲဆိုတာကိုတော့ကြည့်ရအောင်ပါပေါ့နော်အချိန်တစ်ခုတော့စောက်ရအောင်ပါပေါ့လက်တလုံးမှာတော့စောက်ကြည့်ရမယ်ဘာလို့ရှစ်ဆက်ဖြစ်လာမလဲဆိုတာပေါ့နော်
အခုလိုမျိုးကြီးတချို့ကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးနယူးယောက်ပြည်နယ်ကမတ်ဝီဝီနိုင်ငံတော်ဒီမိုကရေစီနီးကြရွေးကောက်ပွဲရလဒ်နဲ့ရွေးကောက်ခံသမ္မတအဖြစ်လက်ခံရမှာဖြစ်ပေမဲ့လို့ဒေါ်နယ်ထရန့်လိုပုဂ္ဂိုလ်မျိုးသမ္မတဖြစ်လာမှာကိုမလိုလားသူအမေရိကန်ပြည်သူတွေရဲ့ဆန္ဒသဘောထားထုတ်ဖော်မှုကိုလည်းလေးစားလက်ခံရမယ်လို့သူကအခုလိုပြောပါတယ
်ဒီနိုင်ငံကဟို Republican နဲ့တက်တဲ့ Democrat ပဲတက်တဲ့ Democracy လမ်းကြောင်းအတိုင်းမဲ့သွားတဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ့်ရဲ့ဆန္ဒမကြိုက်ဘူးကြိုက်တယ်ကိုဆန္ဒထုတ်ပေါ်တာမှန်တယ်လို့ပဲပြောချင်ပါသေးတယ်။ဘာဖြစ်လို့လဲဆိုတော့ကိုပြောင်းလဲတာမပြောင်းလဲတာကအဓိကမဟုတ်ဘူးပေါ့နော်။ကိုမကြိုက်ဘူးဆိုတာကိုဒီနိုင်ငံမှာထုတ်ပေါ်ပိုင်ခွင့်ရှိရဲ့ထုတ်ပေါ်ရဲတဲ့တတိလေးရှိရဲ့ဟိုမကြိုက်ဘူးကြိုက်တယ်ပြောတဲ့လူတွေကိုဘာမှအန္တရာယ်ပေးမှာမဟုတ်တဲ့ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်ကိုဒေါ်နယ်ထရမ့်ကိုမကြိုက်ဘူးဆိုတဲ့အတွက်ဟို demonstration တွေ protest တွေလုပ်နေတာကျွန်မအနေနဲ့ထင်တာကတော့သူသဘောပေါက်သွားလိမ့်မယ်ငါပြောတာဟို seriously ယူပြီးရဲ့အခါမှာနောက်မဖြစ်လာအောင် protest တွေလုပ်နေကြရလားအဲ့ဒီအတွက်သူ့အနေနဲ့စဉ်းစားစဉ်းကျင်နိုင်ဖို့လို့မယ်စဉ်းစားဆင်ခြင်နိုင်ပါလိမ့်မယ်လို့ပြောလင့်ပါတယ်ပြောရတဲ့အတိုင်းသူလုပ်မယ်ဆိုလို့ရှိရင်တော့ဒီထက်ပိုဆိုးလာမယ်လို့ထင်ပါတယ
်ဘာပဲဖြစ်ဖြစ်ဒေါ်နယ်ထရန့်ကိုတော့နောင်တက်မဲ့သမ္မတအဖြစ်ရွေးချယ်ခဲ့ကြပါပြီဒုက္ခသည်တွေနဲ့ရွှေ့ပြောင်းအလုပ်သမားတွေပေါ်သဘောထားဘာသာရေးမတူကွဲပြားမှုအပေါ်မှာသူ့ရဲ့သဘောထားနောက်အကြမ်းဖက်တိုက်ခိုက်မှုတွေအပေါ်မှာတင်းတင်းကြပ်ကြပ်ကင်တွေဆောင်ရွက်မယ်ဆိုတဲ့သူ့ရဲ့ပြောဆိုချက်တွေအပေါ်မတူကွဲပြားတဲ့သဘောထားကွဲပြားမှုတွေရှိနေကြပါမယ်လို့လက်ရှိသမ္မတအိုဘားမားအနေနဲ့ကတော့ဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့အခြေခံကျတဲ့ဒီမိုကရေစီအုတ်မြစ်ကိုအလေးထားတဲ့အနေနဲ့အာဏာလွှဲပြောင်းပေးရေးမှာအေဂျင့်တည်ငြိမ်စွာလုပ်ငန်းတွေစတင်နိုင်မှုပြည်သူတွေအနေနဲ့အကူပြောင်းကာလမှာဝိုင်းဝန်းကူညီကြဖို့တိုက်တွန်းထားခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကြာသပတေးနေ့မှာပဲအင်ဖြူရောမှာရွေးချယ်ခံသမ္မတဒေါ်နယ်ထရန့်ကိုသမ္မတအိုဘားမားကိုယ်တိုင်ဖိတ်ခေါ်တွေ့ဆုံပြီးအာဏာလွှဲပြောင်းကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ရှင်။
VOA ရဲ့မြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲအပြီးစိုးရိမ်မှုတွေရှိလာနေတဲ့အနေအထားကိုလည်းပြောပြပေးချင်ပါတယ်။အမေရိကန်မွတ်စလင်တွေဟာပြည်ပမွတ်စလင်တွေကိုပြည်ဝင်ခွင့်မပေးဘူးလို့ပြောဆိုခဲ့တဲ့သမ္မတအစ်တစ်ယောက်ရဲ့အုပ်ချုပ်မှုလက်အောက်မှာဆက်လက်နေထိုင်သွားကြရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေအများအပြားဖြစ်ပွားခဲ့ပြီးတဲ့နောက်သမ္မတအဖြစ်ရွေးကောက်ခံလိုက်ရတဲ့ဒေါ်နယ်ထရန့်ကမွတ်စလင်တွေကိုပြည်ဝင်ခွင့်ပိတ်ဖို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာတဲ့အချိန်အမေရိကန်မွတ်စလင်တွေရဲ့မရေရာတဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေအများအပြားရှိနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Kane Farabat သတင်းပေးပို့ထားတာကိုကိုငင်းချမ်းဆက်ပြောပြပေးပါမယ်ရှင
်။မီချီဂန်ပြည်နယ်ဒီယာဘွန်မြို့ကအရက်အမေရိကန်အမျိုးသားပြတိုင်းမှာရွေးကောက်ပွဲစောင့်ကြည့်သူတွေကတော်တော်များများဟာဒေါ်နယ်ထရမ့်အနိုင်ရမယ်ဆိုတာကိုမျှော်လင့်ထားခဲ့ပါဘူး။ပြည်နယ်အောက်လွှတ်တော်အမတ်အဖြစ်အရွေးခံရတဲ့မွတ်စလင်တဦးဖြစ်သူအဗ်ဒူလာဟာမုဒ်ကအခုလိုပြောပါတယ
်။ Trump has run on racism and
bigotry. ရွေးရည်နယ်ကိုနဲ့မတူသူတွေကိုစန့်ကျင်ဖို့မုန်းတရားကိုအကြောင်းပြုပြီး Trump ကမဲဆွယ်စည်းရုံးခဲ့တာပါ။ဒါကိုအသုံးချပြီးမဲရအောင်လုပ်ခဲ့လို့ဒီရလဒ်ကိုကျွန်တော်တို့တွေ့ရတာပါကြောက်စရာကောင်းပါတယ
်မီရှိဂန်ပြည်နယ်အောက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံရတာနဲ့ပတ်သက်လို့သူ့ခံစားချက်တွေရောထွေးနေတယ်လို့လည်းအဗ်ဒူလာဟာမုဒ်ကပြောပါတယ
် The first time in Dearborn's history they've elected
ရဘွန်ရတော်တမိုင်းမှာအာရက်ຫນွေဘွားအမေရိကန်မွတ်စလင်တယောက်ကိုပထမဆုံးရွေးကောက်တင်မြှောက်တာပါပထမဆုံးမျိုးဆက်ပ
ါသူနဲ့ထရမ့်ရဲ့နာမည်တွေကိုမဲဆန္ဒရှင်တွေကမဲပြားတစ်ခုထဲမှာပါတဲ့ထောက်ခံမဲ့ပေးခဲ့ကြတယ်ဆိုပေမဲ့မရေရာမှုတွေရှိနေတယ်လို့ဟာမုဒ်ကပြောပါတယ
် It's scary that I was with my family earlier today
ကြောက်စရာပါမနဲ့စောစောကပဲကျွန်တော်မိသားစုနဲ့အတူရှိနေခဲ့ပြီးရွေးကောက်ပွဲမှာအနိုင်ရလို့အောင်ပွဲခံနေခဲ့ပါသေးတယ်ဒါပေမဲ့မနေ့ပြန်ကျွန်တော်အိပ်ရာနိုးတဲ့အချိန်ခေါင်းမူးချုံထားတဲ့ကျွန်တော်အမေနဲ့ညီမတွေကိုအပြင်ထွက်ရင်တတိထားဖို့ပြောကောင်းပြောရပါလိမ့်မယ
် SS လို့ခေါ်တဲ့စီးပွားရေးနဲ့လူမှုရေးဝန်ဆောင်မှုဆိုင်ရာ RL လူအဖွဲ့အစည်းကအရှာနော့ကအခုလိုပြောပါတယ
်လူမျိုးရေးတဲ့အမုံတရားကိုအခြေခံစည်းရုံးတွေကပို့ပြီးတော့အောင်မြင်နေတာကိုပြနေပါတယ်လူမျိုးရေးခွဲခြားတဲ့လူဖွဲ့စည်းကိုကြော်ပြီးတော့နေထိုင်ခွင့်မရသေးဘူးဆိုတာကိုပြသနေရပါ လူဖွဲ့စည်းမှာတချို့လူတွေကိုဖဲကျင်ထားတယ်ဆိုတာကိုလည်းပြသနေပါတယ
်။ဒါပေမဲ့စိတ်ပြက်ပြီးကြောက်ရွံ့နေမဲ့အစားလှုပ်ရှားရှိတာကိုဆက်လုပ်ဖို့အဆင်သင့်ပါပဲလို့အရှာနော့ကပြောပါတယ်
။ Get our message out there.
ကျွန်တော်တို့ပြောချင်တာကိုရအောင်ပြောရပါလိမ့်မယ်။ကျမတို့ဘာဆိုတာလဲကိုလည်းပြရပါမယ်။ကျမတို့ဘဲမှထွက်သွားမှာမဟုတ်ပါဘူး။ဒီတိုင်းပြည်ကကျမတို့တိုင်းပြည်လည်းဟုတ်တယ်။ဒီတိုင်းပြည်အတွက်ကျမတို့အမြဲတစေပါဝင်ပြီးလှုပ်ဆောင်ပေးနေရပါ
American Muslim တော်တော်များများ Hillary Clinton ကိုထောက်ခံခဲ့ကြပေမဲ့ကိုယ်စားလှယ်လောင်းကိုရွေးချယ်ရမှာတိတ်ပြီးလိုလိုလားလားမရှိခဲ့ဘူးလို့ Arab American သတင်းစာစာဆောင်ထုတ်ဝေရေးမှု Osma Simblani ကသုံးသပ်ပါတယ်
They're very disgusted with the election.
သူတို့ကရွေးကောက်ပွဲအပေါ်တော်တော်စိတ်ပြက်နေပါတယ် American Muslim တွေ Arab Muslim တွေမှာသူတို့စိတ်ကြိုက်ယူရမယ်ကိုယ်စားလှယ်လောင်းရှိမယ်လို့ကျွန်တော်မထင်ပါဘူး Trump ကိုဆန့်ကျင်ကြတာကြောင့် Clinton ကိုမဲပေးခဲ့တာပါကိနောင်အကောင်းဆုံးလို့ယုံကြည်လို့မဟုတ်ပါဘူ
းဒါဟာတမိုင်းမှာ32နှစ်အတွင်းတမရဖြစ်မဲ့သူကို Arab American တွေမထောက်ခံခဲ့တာလို့လဲ Osma Simblani ကအခုလို့ပြောပါတယ
် You know I'm a Republican myself or I was a Republican
ကျွန်တော်က Republican ပြောင်းဖြစ်ခဲ့တယ်လို့ဖြစ်နေတဲ့သူပါ Republican Party ဟာလူအဖွဲ့အစည်းတွေနဲ့ဆက်နွယ်မှုကင်းကွာခဲ့တယ်လို့ကျွန်တော်ယုံပါတယ်ဒါကိုသူတို့ပြန်ပြင်ဆင်ဖို့လိုပါတယ
်အခုလို့လူအတိုင်းဝိုင်းနဲ့ပြန်ပြီးဆက်သွယ်ပေါင်းစည်းနိုင်ဖို့တာဝန်ဟာ Donald Trump ပေါ်မှာမူတည်နေပါတယ်Donald Trump အနေနဲ့အောက်လွှတ်တော်နဲ့အထက်လွှတ်တော်ကိုအများစုအဖြစ်ထိန်းချုပ်မဲ့ Republican အနေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ပါတယ်ခင်ဗျာ
။ကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ American ပြည်ထောင်စုအတွင်းတရားမဝင်နေထိုင်တဲ့သူတွေကိုနှင်ထုတ်ပစ်မယ်လို့ပြောဆိုထားတဲ့ Donald Trump American သမရသည့်အဖြစ်ရွေးကောက်ခံလိုက်ရတာမို့နိုင်ငံတွင်းကတန်းနဲ့ချီပြီးရှိနေတဲ့တရားမဝင်နေထိုင်သူတွေကြားစိုးရင်ပူပန်မှုတွေကပိုတိုးလာနေပါတယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာကြွမ်းကျင်သူတွေရှေ့နေတွေကတော့စိုးရင်နေကြတဲ့တရားမဝင်နေထိုင်သူတွေကိုနှစ်သိမ့်အားပေးနေကြပါတယ်။ Writers ကသတင်းလွှာတစ်ပုဒ်ကိုတော့မတ်သိန်ကြီးထိုက်ပြောပြပေးပါရှင်။
အမေရိကန်သမ္မတအသည့်အဖြစ်ဒေါ်နယ်ထရန့်ရွေးကောက်တင်းမြောက်ခံရပြီးနောက်မှာတော့တန်းနဲ့ချီတဲ့တရားမဝင်နေထိုင်သူတွေကြားပြည်နှင်တန်းခံရမယ့်အရေးစိုးရိမ်နေကြရပါတယ်။ဒီထဲမှာ2006ခုနှစ်ကကလေးနှစ်ယောက်နဲ့အတူအမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်နေထိုင်တဲ့အိုမာကာတီလိုနဲ့အဲရီကာဂရာဆီယာတို့မိသားစုလည်းပါဝင်ပါတယ်။Erika Gracia ကအခုလိုပြောပါတယ
် Los niños están se imponen aquí como que para mí es un futuro estar en Estados Unidos
Claire ဒီမှာအခြေကျနေကြပြီလေသူတို့အနာဂတ်ကလည်းဒီမှာပါကျမတို့နိုင်ငံကိုပြန်မယ်ဆိုရင်ချို့ချို့တဲ့တဲ့နေရလိမ့်မယ်အလုပ်လည်းမဖြစ်ပြီးတော့ထမင်းတော်မှာနတ်မန်အောင်စားရမှာမဟုတ်ပါဘူ
းမက္ဆီကိုနိုင်ငံကနေအမေရိကန်ကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်ခဲ့ကြတဲ့ Omar Cartillo နဲ့အမေရိကဂရာဆီယာတို့ရဲ့အမေရိကန်အိမ်မက်ကတော့2013ခုနှစ်မှာပြည်ဖုံးကားချခဲ့ရပြီးဖြစ်ပါတယ်။တရားမဝင်နေထိုင်သူအိုမာကာတီလိုကတားဖြစ်သူယူလစ်ကစားတဲ့ဘောလုံးပွဲရန်ဖြစ်တာမှာပါဝင်ခဲ့ပြီးတဲ့နောက်မှာတော့ဌာနေပြန်ပို့မယ်အရေးနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။စနီးဖြစ်သူဂရာဆီယာနဲ့ကလေးနှစ်ယောက်ကလည်းတရားမဝင်နေထိုင်သူတွေပါ။သုံးနှစ်အရွယ်အငယ်ဆုံးသမီးလေးကတော့အမေရိကန်ပြည်ထောင်စုမှာမွေးတာကြောင့်အမေရိကန်နိုင်ငံသားပါ။ပြင်းနေတဲ့အမိန့်ချမှတ်ခံထားတဲ့ကာတီလိုကတော့အိမ်မှာမိသားစုနဲ့အတူနေထိုင်နေပေမဲ့လွင်မှုကြီးကြပ်ရေးကိုလာစဉ်သတင်းပို့နေရပြီးတောက်ကြနေတိုင်းတယ်လီဖုန်းနဲ့အာဏာပိုင်တို့ရဲ့စစ်ဆေးခံဖို့အတွက်ညနေ၈နာရီကနေ၁၀နာရီအတွင်းအိမ်မှာမဖြစ်မနေရှိနေရပါတယ်။ပြင်းနေတဲ့ခရရင်တော့အငယ်ဆုံးသမီးလေးအတွက်စိတ်ပူတယ်လို့ကာတီလိုကပြောပါတယ
်။အကစီယံမင်းမရပေါ်တန်ကယိုမေဗိုင်းပေါ့မက္ကီကို
မက္ကီကိုကိုပြန်ပို့ခံရရင်တော့ကျွန်တော်အစိုးရင်ဆုံးကသမီးလေးပါ။သမီးကကျွန်တော်ကိုတိတ်ပြီးတော့ခင်တွဲပါရယ်
။ဇနီးဖြစ်သူကတော့ခင်ပွန်းတဲ့ကိုမက္ဆီကိုပြန်ပို့ခဲ့ရင်ကလေး၃ယောက်နဲ့ဘလို့ရုံးကန်စားတော့ရမလဲဆိုတာကိုတွေးပြီးစိတ်ပူနေပါရယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ရဲ့တရားမဝင်နေထိုင်သူတွေအပေါ်ပြင်းပြင်းထန်ထန်ပြောဆိုထားချက်တွေကြောင့်စိုးရိမ်နေကြသူတွေကိုစိတ်အေးအေးထားချဖို့ရှင်တွေတွေလူဝင်မှုကြီးကြပ်ရေးဆိုင်ရာကျွမ်းကျင်သူတွေကစူးစမ်းနေကြပါရယ်။လူဝင်မှုကြီးကြပ်ရေးဆိုင်ရာရှင်နေဟင်ရီပိုဆာရာကတော့အနာဂတ်မှာဘာဖြစ်မလဲဆိုတော့မသိနိုင်ပါဘူး။ဒါပေမဲ့လက်ရှိလူဝင်မှုကြီးကြပ်ရေးဥပဒေတွေကိုလွယ်လွယ်နဲ့ပြင်လို့တော့မရပါဘူးလို့ပြောပါတယ
်။ It's not easy to change the immigration laws. It takes time even though right now the government will be all
Republican အစိုးရဖြစ်လာပေမဲ့လေ Republican Party တဲမှာနေမယ်။လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအပေါ်မှာဘလို့အကောင်းဆုံးကင်တွယ်မလဲဆိုတဲ့အပေါ်သဘောထားကွဲပြားမှုတွေရှိနေနိုင်တာကြောင့်အချိန်ယူရမှာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုအတွင်းကတရားမဝင်နေထိုင်သူ71တန်းကိုရှာဖွေပြီးပြည်နှင်တန်းပေးဖို့ဆိုတာတယူပို့ဆောင်ရေးနဲ့ကုန်ကျစရိတ်ကကြီးလွန်းလှတယ်ဆိုတာကိုလည်းကျွမ်းကျင်သူတွေကထောက်ပြပြောဆိုထားပါတယ်ရှင်။
မတ်တင်ဂီထိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ပွဲရဲ့နောက်ဆက်တွဲနောက်ဆုံးရသတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ရဲ့တောက်ကြနေမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဘက်ကသတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံမှာရှိတဲ့မြန်မာဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်တွေကိုမိမိဆန္ဒနဲ့ပြန်ကျင်တဲ့သူဒုက္ခသည်65ဦးကိုပထမဆုံးအနေနဲ့တရားဝင်နေရင်းကိုပြန်ပြီးတော့ပို့ဆောင်ပေးခဲ့ပါတယ်ဒီထဲကမှရန်ကုန်မြို့ကိုပြန်ပို့ဆောင်ပေးခံရတဲ့ဒုက္ခသည်18ဦးကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကစီစဉ်ပေးတဲ့နေရာတွေမှာနေထိုင်ရပါတယ်သူတို့ကိုအစိုးရဘက်ကတံမိုးနဲ့အင်ယာကိုအကျွေးစနစ်နဲ့ဝယ်ယူခွင့်ပေးမယ်လို့ကမ်းလှမ်းမှုတွေရှိခဲ့ပေမဲ့ပထမဦးဆုံးပေးချေရမယ့်ငွေကြေးကိုတော့ဒုက္ခသည်မိသားစုတွေဘက်ကမတက်နိုင်ကြဘူးလို့သိရပါတယ်ဒီပြည်တော်ပြန်ခဲ့ကြတဲ့ဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်ထိုင်းနိုင်ငံအခြေဆိုင် UNHCR နဲ့မြန်မာနိုင်ငံဘက်ကအစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံဘက်က UNHCR တို့ပူးပေါင်းဆောင်ရွက်ပြီးထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုနေရရင်ပြန်ပို့ခဲ့တာပါအဲ့ဒီဒုက္ခသည်65ဦးဟာရခိုင်ပြည်နယ်မွန်ပြည်နယ်ကရင်ပြည်နယ်ပဲခူးတိုင်းရန်ကုန်တိုင်းအတွင်းကိုပို့ဆောင်ခဲ့ပါတယ်။အဲ့ဒီထဲကနိုင်ငံရေးအကျဉ်းသားဟောင်းတွေပါတဲ့ဒုက္ခသည်18ဦးကိုတော့ရန်ကုန်မြို့ကိုပို့ဆောင်ပေးခဲ့ပါတယ်။သူတို့တွေကိုနေရာချထားရေးအတွက်တံပိုးနဲ့အင်အားတွေကိုအကျွေးစနစ်နဲ့ဝယ်ယူနိုင်တယ်ဆိုပြီးကမ်းလှမ်းခဲ့ပေမဲ့ဒုက္ခသည်တွေဘက်ကပထမတစ်ရက်သိန်း30ပေးချေရမယ့်ငွေကြေးမတက်နိုင်ကြဘူးဆိုပြီးလူပိုးဒုက္ခသည်စခန်းကနေပြန်ရောက်လာတဲ့ဒုက္ခသည်တဦးဖြစ်တဲ့ဦးအေးလွင်ကဆိုပါတယ်
။ဟာလူမှုကျန်ရတဲ့နေရာချထားရေးရပါတော့။ဦးအေးစီဒီကရလို့ဒီကျွန်တော်တို့ခေါ်ပြောတယ်ခေါ်ပြောတာကဘယ်လိုရှိသေးတဲ့အရာဝင်တက်ဆက်မပြီးလို့တော့မရဘူးပေါ့နော်တက်ဆက်တော့ပြီးရမယ်တဲ့ဒါဆိုင်လည်းတော့ပြီးတယ်ပေါ့နော်ဘယ်လိုဆိုင်ကပြီးမှလည်းမသိဘူးတက်ဆက်တော့မပြီးလို့မရဘူးပြီးရမယ်ပေါ့နော်အဲ့ဒါမှဒီဒုက္ခလေးကိုဒီလိုပြောလိုက်တဲ့စကားတဲ့အဲ့လိုမှမပြီးနိုင်ဘူးဆိုရင်လေအခုကျွန်တော်တို့မှပါတော့လိမ့်စာအတိုင်းပဲကိုယ့်လူရဲ့ကိုပြန်ပြီးပြန်ပို့မယ်တဲ့။ဒီရောက်ကုန်ပြီပြန်ပို့ပါကျွန်တော်တို့ဥပမာပြောရရင်ဒီလေကျွန်တော်တို့အရင်ကျွန်တော်တို့အေးချိန်မျိုးနဲ့ဖက်ကရတဲ့အောင်ပြေလမ်းမှာနေကြတယ်ဗျ။အဲ့လမ်းထဲမှာကျွန်တော်တို့မိသားစုကိုတွားပို့မယ်ဆိုတဲ့ပုံစံမျိုးသဘောမျိုးပြောတော့အဲ့တာပြေးတဲ့အရာကိုပြောရဆိုအခုကျွန်တော်တို့လူမှုကဏ္ဍနဲ့ကျန်တဲ့နေရာခြားလိုက်ကဟိုအရင်မျိုးပေါ့နော်။ဒီမျိုးကလည်းကျွန်တော်တို့ကိုခေါ်ပြီးသူကတော့ဂျာနာပြောပြပေးတာပေါ့နော်။အေးရတယ်အဲ့လိုသိလို့ရှိတယ်ပေါ့။အဲ့ဒီကဒီကျွန်တော်တို့အဲ့ဒီကဟိုဘယ်လိုလဲနေရာကိုမြင်လဲဒါဒါမင်းရင်းနေလဲကျွန်တော်တို့အဲ့လိုမြင်လာကြတယ်ဟိုလူမြင်တာကအဲ့လိုမျိုးသူတို့မှပြေးလို့ရှိတယ်ပေါ့နော်ကိုယ့်ရဲ့စစ်သိန်းကိုယ့်ရဲ့စစ်သိန်းကိုဘယ်မှပြေးလို့လဲသိရမယ်ကျန်တဲ့ဟာကိုအကြီးကျယ်စစ်မှုစားရမယ်ပေါ့အဲ့ဒါကိုကျွန်တော်တို့ကမကြည့်နိုင်ပါဘူးကျွန်တော်တို့မှလည်းပြေးလို့လည်းမရှိပါဘူးအဲ့ဒီနေရာလည်းမတတ်နိုင်ပါဘူးလို့ကျွန်တော်တို့ပြောတယ်ခင်ဗ
ျဒုက္ခတွေတွေနေရာရင်းကိုပြန်နိုင်ရေးအတွက်အိုးအိမ်နေရာချထားရေးကိစ္စတွေကိုစီစဉ်ပေးဖို့တိကျကောင်းမွန်တဲ့အစီအစဉ်တွေအမှတ်ခံချက်ရှိတဲ့အလုပ်ကိုင်တွေအခွင့်အလမ်းတွေဖန်တီးပေးဖို့အပါအဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စအလုံးကိုအစီအစဉ်တကျရေးဆွဲဖို့အတွက်ဒုက္ခသည်တွေဘက်ကတောင်းဆိုခဲ့ကြအများစုကြီးကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရာရင်းကိုပြန်ဖို့အတွက်တွန့်ဆုတ်နေကြဆဲဖြစ်ပါတယ်ပထမဆုံးအတုပ်အနေနဲ့နေရာရင်းကိုပြန်ဖို့အတွက်စီရင်ပေးထားသူ60ကျော်ရှိခဲ့ပေမဲ့တကယ်တမ်းပြန်တဲ့အခါမှာ65ဦးပဲပြန်ကြတာပါအထူးသဖြင့်စေစုနဲ့၃စုလောက်ထိနှစ်ရှည်နေထိုင်နေကြတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေဆွန့်ခွာခဲ့ရတာကြောင့်နေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ်။လက်ရှိမှာတော့နေရရင်ပြန်တဲ့ဒုက္ခသည်တွေကိုကလေးငယ်တွေအပါအဝင်တဦးချင်းကိုတစ်နေ့ကိုကျပ်ငွေ3000လုံးထောက်ပံ့ပေးထားပြီးအဲ့ဒီထောက်ပံ့မှုကတော့ဘယ်လောက်ထိထောက်ပံ့ပေးမယ်ဆိုတာကိုတော့ရေရရရမသိရှိရသေးဘူးလို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်တသိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်းကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက် UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားမှာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်းရင်းပေးသွင်းနိုင်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိဘဲနဲ့နေရရင်းကိုပြန်နိုင်ဖို့အတွက်ကအခက်အခဲတွေရှိနေတယ်လို့လည်းဒုက္ခသည်တွေဘက်ကပြောဆိုကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီမှာတော်တာရှင်များရှင် VOA American အတန်းကနေ2016ခုနှစ်နိုဝင်ဘာလ17ရက်တောက်ကြနေဗနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဇက်တိုက်ထုတ်လွှင့်ပေးမယ့်အထက်တောက်ကြနေဗနက်ခင်းတိုင်းနားဆင်နေကြ EDN အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရဖို့ရှိသလိုကျမ်းမာရေးခန္ဓာနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာဆိုရင်တော့
မြန်မာနိုင်ငံမြောက်ပိုင်းမှာနေထိုင်ကြတဲ့နော်မြို့နယ်စုတွေ TKIAKIO ဆိုတဲ့တောင်ချန်းသူများရဲ့
တိုင်းရင်သတင်းလွှာမှာအပြည့်အစုံထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုတော့ဒီတောက်ကြနေမနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အရင်ဆုံးတော့ဒေါ်လာလတန်းအစီအစဉ်ပို့ချပေးနေတဲ့ American 3 Indian English စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင
်။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
A fish out of water.
ဖြစ်ပါတယ်။ဆာလုံးပေါင်းက A ကတခုဒီနေရာမှာတကောင် F-I-S-H fish ကတော့ငါ O-U-T out adverb ကရိယာဝိသေသနကို O-F of preposition ဝိပယ်နဲ့တွဲသုံးထားတဲ့ out of ကအပြင်ဘက်သို့လို့လုံောက်ဒီပဲရပြီး W-A-T-E-R water ကတော့သရရှိများတည်ပြီးဖြစ်တဲ့အတိုင်းရေးဆိုတော့စကွိုက်ထွန်ရဲ့ဓာတ်ရိုက်ဒီပဲကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေအပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသရရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲ့နေတယ်အနေကျက်နေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy
ကျွန်တော်ဆရာရဲ့ပါတီမှာနေရာထိုင်ရခဲ့လိုက်တာဗျာအဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တန်မှန်လူတူပါပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party There were a lot of rich people there and I'm just an ordinary guy
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
A fish out of water.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတဲ့အစီအစဉ်ပို့ချပေးခဲ့တဲ့ American Idiom 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ English စာသင်ခန်းစာအစီအစဉ်အသေးစိတ်ပို့ချချက်တွေကိုပြန်ပြီးတော့နားဆင်ဖတ်ရှုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ကျမ်းမာရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာနှလုံးရောဂါအတွက်ကုသမှုခံယူကြပေမဲ့နောက်ဆက်တွဲအနေနဲ့နှလုံးပြန်လည်ကျန်းမာသန့်စွမ်းရည်လှုပ်ဖို့ကိုတော့လိုအပ်ချက်တွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဒီနှလုံးပြန်ပြီးတော့မှကျန်းမာသန့်စွမ်းရည်အစီအစဉ်မှာဘယ်လိုလုပ်ငန်းတွေပါတယ်။နောက်ဘယ်လောက်အချိန်ကြာအောင်လုပ်ရသလဲ။ဘယ်လိုအကျိုးကျေးဇူးတွေရှိပါသလဲ။ဒီအကြောင်းသေးစိတ်ကိုတော့နှလုံးခွဲစိတ်အထုကုဆရာဝန်ကြီးလည်းဖြစ်နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနရဲ့အငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်ရေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါမောက္ခဒေါက်တာခင်မောင်ရေးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှလုံးယောဂါတွေအဖြစ်များနေတဲ့နေရာမှာကုသမှုတော့တော်တော်များများရကြပါတယ်ဒါပေမဲ့ နောက်ပိုင်းမှာအရေးကြီးတဲ့ဒီနောက်ဆက်တွဲပေါ့ဆရာနော်ဒီနှလုံးပြန်ပြီးတော့ဒီကျမ်းမာတန်ဆွမ်းလာရင်းနဲ့ပတ်သက်ပြီးတော့လိုအပ်မှုတွေရှိတယ်လို့လည်းကျွန်တော်တို့ကြားပါရစေ။အဲ့ဒီခါကျတော့ဒီနှလုံးပြန်လဲကျမ်းမာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့နည်းနည်းဆက်ပြီးတော့ရှင်းပြပေးပါလား
။နှလုံးယောဂါတွေကလည်းအများအပြားရှိပါတယ်။ဥပမာဆိုလို့ရှိရင်နှလုံးကြိုးကြောခြင်းယောဂါအဆုရှင်တွေပြည့်စည်တဲ့ယောဂါဝူရပါယောဂါတွေနောက်တွေးတူးကြောင်ဖြစ်တဲ့နှလုံးယောဂါတွေအဲ့ဒါနဲ့ပတ်သက်ပြီးတော့အခုကမှပို့ပြီးတော့ကျစားပြီးတော့အရေးကြီးလာတာကတော့ကျွန်တော်နှလုံးပြန်လဲကျမ်းမာတန်ဆွမ်းရေးအတွက်ဘယ်လိုဆောင်ရွက်ကြမလဲပေါ့ rehabilitation and follow up နဲ့အဲ့ဒီ program ကြီးတော်တော်နိုင်ငံများများတွေမှာတော့လုံဆောင်ပေးလျက်ရှိပါလေဒီလိုလုပ်ပေးရတဲ့အကြောင်းရင်းကလည်းလူတွေကိုအသက်ရှည်စေဖို့နဲ့နောက်ပုံမှန်နေတိုင်းစားတော့နေနိုင်ရေးအတွက်လုပ်ပေးခြင်းဖြစ်ပါလေဥမာလုပ်တဲ့အခါမှာဆိုလို့ရှိရင်တို့လေ့ကျင့်ခန်းတွေလုပ်တယ်ကျမ်းမာရေးပညာပေးတွေလုပ်တယ်အဓိကပါဆိုလို့ရှိရင် ECG နဲ့စောင့်ကြည့်ကြည့်နေတာတို့လိုအပ်လို့ရှိရင်လက္ခဏာများပေါ်လာလို့ရှိရင်လည်းချိန်မီစမ်းတပ်ပြီးတာတို့စောစောတိရှိနေအောင်လုပ်တာတို့အဲ့လိုလုပ်ကြည့်တာဖြင့်လူနာရီယာဇာဝင်နဲ့လည်းအဆက်မပြတ်ပါလေဖြည့်တွေ့နေပြီးတော့ EC အတွက်လည်းအကျိုးရှိစေရန်အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့ Rehabilitation Program ခေါ်တဲ့ကျွန်တော်တို့နှလုံးပြန်လည်ကျန်းမာဆန်ဆန်းနဲ့ကုထိုးဝင်လို့တော့ရှိပါလေခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးဝဒီပြင်လဲချမ်းမာတန်ဆွမ်းလာအောင်လုပ်တဲ့နေရာမှာတခြားရောဆရာရင်ဘလို့လုပ်ငန်းစဉ်တွေပါဝင်နေလဲ
အမမကျွန်တော်တို့ဒီနှလုံးပြန်လဲချမ်းမာတန်ဆွမ်းရေးအတွက်လုပ်တဲ့နေရာမှာအဓိကတော့နှလုံးအထူးဆရာဝန်ကြီးတွေကနေပြီးတော့ကြီးကြပ်ပေးပါတယ်သူနဲ့အတူ travel လုပ်တာတော့ special therapist တို့နှလုံးချမ်းမာရေးပညာရှင်တွေပေါ့လေသူတို့နဲ့ပါတွေ့ပြီးတော့လေ့ကျင့်ခန်းတွေလုပ်တဲ့အပိုင်းတွေလည်းပါပါတယ်ဒီလေ့ကျင့်ခန်းတွေပါဒီလုပ်တဲ့ကောင်မှာနည်းတွေမျိုးစုံရှိတယ်ကြည့်ပေမဲ့လူနာအူချင်းအလိုက်ဘယ်သူဟာဘာနဲ့တက်တော်မယ်ဆိုတာကိုကြည့်စစ်ပြီးတော့ကျွန်တော်တို့လုပ်ပေးရပါတယ်အထူးသဖြင့်အသက်ကြီးပိုင်းနေပေါ့နှလုံးယောဂပြုလို့ခွဲကြတယ်စိတ်ကြတယ်အသေးသေးတောက်တည်ဖြစ်ကြတယ်ဒါပေမဲ့လို့နောက်ပိုင်းကြီးလိုက်တဲ့အခါမှာအစီအယုံကိုသူတို့ပြန်တဲရတဲ့အခါတွေလည်းရှိတယ်ဘာကြောင့်ဖြစ်ရလဲဆိုတော့အစားတောက်တည်မမှန်တာတို့စိတ်တောက်တဲ့အချိန်စရာတွေခက်ခဲမှုရှိတာတို့လူနာတွေကစိတ်ကိုလည်းအချိန်မှန်မတောက်တာတို့အဲ့ဒါဒီကြောင့်မို့လို့ကျွန်တော်သူရတဲ့လူတဲ့ကံမှာတော့သုံးလလောက်ပြီးမှတချို့ပြန်တက်ရတာဒီပဲအများကြီးရှိပါတယ်။ဒါအပြင်လည်းကျွန်တော်တို့ဒီကလေးအချီးကျန်ပြီးဖြစ်နေတဲ့ပြဿနာတွေတွေ့ရှိရပါတယ်။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလေ့ကျင့်ခန်းတွေလုပ်ရုံနဲ့မဟုတ်ဘူးပညာပေးအစီအစဉ်တွေလည်းကျွန်တော်တော်တော်များများရှိပါတယ်။ဥပမာအပြင်တွေးတူယောဂဆိုတာပါလေတွေးတူယောဂကိုမသိရင်ဘယ်လိုအန္တရာယ်ရှိလဲ။မစိတ်လေးတောက်ခြင်းကြောင့်ဘယ်လိုအန္တရာယ်ရှိလဲ။တွေးတဲ့မှာအစီအစဉ်များနေခြင်းကြောင့်နှလုံးယောဂကိုကုသထားပြီးမဲ့လေရေရှည်မှာဘယ်လိုဒုက္ခပြီးနိုင်သေးတယ်ဥပမာဆိုပြကိုယ်လက်လှူရှားမှုတွေနည်းနေလို့ရှိရင်ဘယ်လိုဒုက္ခပြီးနိုင်တယ်အငန်းတို့အစီတို့အစိမ့်တို့အဲ့လိုမျိုးတွေစားသုံးတာများနေတယ်ဘယ်လိုဖြစ်တတ်တယ်နောက်တစ်ခုအရေးကြီးတဲ့အပိုင်းတော့စိတ်ပီစီမှု stress ပေါ့ဒါကြောင့်မလို့ဦးတရားထိုင်တာတွေပါတွေပါအနောက်နိုင်ငံတွေရပါကျွန်တော်တို့လက်ခံလာတဲ့အခြေအနေတွေရှိပါတယ်စိတ်ကိုတည်ငြိမ်အေးချမ်းအောင်ထားတဲ့ကိစ္စတွေကိုလည်းအရေးကြီးတဲ့စိတ်တကြခြင်းရှိနေလို့ရှိရင်လည်းဆွေးနွေးပြီးတော့တို့အချင်းချင်းတွေကြောင်ကြောင်တွေ့ဆုံကြီးတွေ့ပြီးတော့လုပ်ပြီးတဲ့အစီအစဉ်မျိုးတွေရှိတယ်။အစားအသောက်ဆိုင်ရာဆွေးနွေးပွဲတွေကျွန်တော် nutrition နဲ့ပတ်သက်တာစိတ်ဓာတ်အားပေးတဲ့အစီအစဉ်တွေဥမာလူနာရီကိုပုံမှန်လုပ်ငန်းဝင်တို့ပြန်လဲရောက်ရှိနေနိုင်တဲ့လေ့ကျင့်ခန်းတွေဥမာရှောင်ရှားမဲ့လှူရှားမှုတွေစသဖြင့်အဲ့လိုတော်တော်များများအစီအစဉ်တွေပါဝင်နေပါလေ
။ဟုတ်ကဲ့ဆရာအခုလိုဒီနှလုံးပြန်လဲချမ်းသာတန်ဆွမ်းရေးအစီအစဉ်တွေပေါ့နော်လုံဆောင်နိုင်မယ်ဆိုလို့ရှိရင်ဆရာဒီနှလုံးယောဂါဖြစ်ထားပြီးသားသူတွေအနေနဲ့ဘယ်လိုအကျိုးကျေးဇူးတွေရနိုင်လဲဆရာ
။အများကြီးအကျိုးကျေးဇူးရနိုင်ပါတယ်။အထူးသဖြင့်ကတော့ဒီလိုလေ့ကျင့်ခန်းတွေလုပ်ပြီးတော့စိတ်ဓာတ်အပြင်မြင့်လာဆိုအဓိကတော့ကိုယ့်ကိုယ်ကိုယုံကြည်မှုတွေပုံပေါ်ရှိလာမယ်။ကိုယ်ကနှလုံးယောဂါတွေကြီးပဲဆိုတော့ခွေမနေကြတော့ဘူး။နောက်တစ်ခုတကယ်သိပ္ပံနီးကြဖြစ်နေတဲ့ကိစ္စကတော့ဇီဝကမဖြစ်စင်နေရကောင်းမွန်လာတာကိုတွေ့ရပါတယ်။နောက်ပြီးတော့ယူဇူမှုစာတမ်းတွေကိုကျွန်တော်တို့လေးလာကြည့်လိုက်မယ်ဆိုလို့ရှင်လဲသိဆုံးမှုဟို short ချပေးနိုင်တယ်။နောက်ပြီးတော့နှလုံးနောက်တစ်ခါရမယ်အနာသာ subsequent attacks ကိုလည်းထပ်မံဖြစ်ပေါ်လာမယ်နှလုံးတိုက်ခိုက်ခံရမယ်အခြေအနေတွေလည်းကာကွယ်နိုင်မယ်ဖြစ်တယ်။ဒီချိန်ကမှပြန်လဲပြီးတော့ဖြစ်ပေါ်လာနိုင်ပြီးနောက်တစ်နေရာတည်းပေါက်လာတာတွေအဲ့လိုမျိုးတွေရှိလာနိုင်တာကိုလည်းချိန်ပြီးသိလာနိုင်တဲ့အတွက်ကြောင့်ဒီ program နေနဲ့ညီချင်းအပြင်ပို့ပြီးတော့ဟို NDL ကျင်းနေတို့လူရဲ့ကျွန်တော်တို့ physiology ဇီဝကာမဖြစ်စဉ်ကိုလည်းအထောက်အကူပြုတယ်ဆိုတာတွေကလူတွေရဲ့အများကြီးကျိုးရှိတယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျဟုတ်ကဲ့ဆရာဒီပြန်လဲတန်ဆွမ်းရည်ဒီနှလုံးကောင်းမွန်ရည်အစီအစဉ်ကဘယ်လောက်အချိန်ပေးပြီးတော့လုပ်ရလဲဆရာ
အများသောအားဖြင့်တော့10ပတ်ကနေ17ပတ်အထိလောက်ကြာပါတယ်ဒ ဒါပေမဲ့ဘလောက်ကြာမယ်ဆိုတာတော့ရေဘူးအားဖြင့်ကျွန်တော်တို့သတ်မှတ်ထားပြီးမယ်လေတူနဲ့တူမတူပါဘူးဥပမာဆိုတော့ယောဂလက္ခဏာရဲ့တည်ငြိမ်မှုအခြေအနေ stable ဖြစ်နေလားယောဂပြင်းထန်မှုတော့ဘလောက်ရှိနေလဲလူနာစိတ်မမှန်တော့နေလားသာသဖြင့်ဒီအခြေအနေတွေပေါ်မှာကြည့်ပြီးတော့ကျွန်တော်တို့စုံပြပေးရပါတယ
်ဟုတ်ကဲ့ဆရာဒီနှလုံးညှစ်အားနည်းနေတဲ့သူတွေအတွက်ကောအထောက်အကူပြုနေတာဆရာ
ဒီနှလုံးညှစ်အားနည်းဆိုတာဥပမာဆိုတာ heart failure ပေါ့လေကောင်းမှန်လူပြောက်လူအကောင်ကြီးမဟုတ်ပါဘူးသူတို့လှုပ်ရှားနေမှုတွေသူတို့တွာလာနေတိုင်းမှုတွေကပေါင်တွင်းမှာပဲနေတိုင်းရတဲ့လူတွေဖြစ်ပါတယ်ဒါကြောင့်မလို့သူတို့ကိုလုံးဝမလှုပ်အောင်ညီညီရမယ်ဆိုတော့အာမျိုးစနစ်တွေကျွန်တော်တို့ကအခုခေတ်မှာမရှိပါဘူးနှလုံးညင်အားဘလောက်ပဲနေနေနေခိုင်းလျောက်တဲ့လှုပ်ရှားမှုလုပ်ပေးရမယ်တွေးလက်ပတ်မှုတွေးလေလက်ပတ်မှုရရှိအောင်ကိုယ်နဲ့ကြွယ်သားတွေလှုပ်ရှားမှုရှိအောင်ခိုင်းလျောက်စွာကျွန်တော်တို့ကလုပ်ပေးမယ်နောက်ဆုံးပြောရရင်နှလုံးသွေးကြောချင်းယောဂခွဲထားလို့နှလုံးညားကျနေတဲ့လူပဲဖြစ်ဖြစ်နှလုံးသွေးကြောအစာထိုးထားတဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ချင်းနောက်ဆုံးနှလုံးကိုပဲအစာထိုးထားတဲ့ကျွန်တော် heart transplant ဆိုတဲ့လူနာဒီမှာတော့မှလေ့ကျင့်ခန်းကြီးထိုင်ရောက်တဲ့ဒါလေ့ကျင့်ခန်းဆိုတဲ့နေရာမှာလည်းဘယ်လိုပြေးရမယ်လွှားရမယ်ဒီလိုပြောတာမဟုတ်ပါဘူးသူတို့သတ်မှတ်ထားတဲ့ခြံချင်းကြီးရှိပါတယ်ဘယ်အဆင့်လောက်မှဆိုရင်ဘယ်အဆင့်ထိလုပ်မယ်ဆိုတာအဲ့ဒါတွေလောက်ကားတာကိုကြည့်ပြီးတော့ရလဒီကိုကြည့်လိုက်တဲ့အခါမှာအကျိုးများစွာရှိကြောင်းကိုသိရှိပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့ကြာသာပတင်းနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းနေ့မှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။နောက်ထပ်နားဆင်ရမယ့်အစီအစဉ်ကတော့တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတော့ဒီစူးစီးတင်ပြပေးထားတာနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မှာငင်းချမ်းရေးတီးပွင့်လာလို့မကြခင်မှာဆက်ယုံအလုပ်ယုံနေတဲ့စီကားလာတော့မှဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့တအားပလောင်တပ်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံလူထုဝန်းကြီးအတွက်တွာလာလုတ်ကန်ကိုအခက်တွေ့နေကြပါတယ
်။ကျွန်မကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ကရင်ပြည်နယ်မှာငင်းချမ်းရေးအသီးပွင့်များရရှိနေပြီဖြစ်ပြီးမကြခင်ကာလမှာဖွံ့ဖြိုးတိုးတက်မှုနဲ့ဆက်ယုံအလုပ်ယုံတွေနဲ့စီကားလာတော့မှဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ်။နိုဝင်ဘာလ9ရက်နေ့မှာကြာရောက်တဲ့62နှစ်မြောက်ကရင်ပြည်နယ်နေ့မှာနိုင်ငံတော်သမ္မတကကရင်ပြည်နယ်ရှိလူထုအတွက်ပေးပို့တဲ့တဝန်လွှာမှာအခုလိုထက်သွင်းပြောကြားတာဖြစ်ပြီးကရင်ပြည်နယ်မှာမကြခင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ်ဆိုတဲ့အကြောင်းနဲ့အသိပေးထားပါတယ်။ဆက်ယုံအလုပ်ယုံများတိုင်းတိုးတက်နေပြီလို့ယူဆလို့မရနိုင်သေးပဲဒေသအတွင်းလိုအပ်ချက်တွေကိုအရင်လုံးဆောင်တင်တယ်လို့ဖလုံးစဝေါ်ဒီမိုကရက်တစ်ပါတီကပြည်သူ့လွတ်တော်အမတ်ဟောင်းနန်းစီဝါကပြောပါတယ်ဖွံ့ဖြိုးတိုးတက်ရေးအတွက်စီမံကိန်းတွေကြောင့်ကရင်ပြည်နယ်မှာမြေသိမ်းမှုတွေများစွာရှိတဲ့အပြင်မကြခင်လတွေကတိုက်ပွဲကြောင့်မြန်ကြီးငူဒေသမှာစစ်ပေးရှောင်စခန်းတွေဖွင့်နေရစေလို့စစ်ပေးရှောင်အရေးကူညီပေးနေတဲ့ပုဂ္ဂိုလ်တွေကပြောပါတယ်
နိုင်ငံတော်ဒုတိယတမတတဦးမင်းရွှေဟာချင်းပြည်နယ်ရဲ့မြို့တော်ဟာခါကိုရောက်ရှိလာပြီးပိုတိုက်ထွန်းခမ်းမမှချင်းလူထုကိုချင်းပြည်နယ်တိုးတက်ရေးအတွက်လမ်းပန်းဆက်တွေရေးကန္တာပညာရေးကန္တာတွေကိုအရှိန်ဟုန်တိုးမြှင့်လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပါတယ်။နိုဝင်ဘာလ9ရက်နေ့မှာချင်းပြည်နယ်ရဲ့ပထမဆုံးကောလစ်ကိုဟာခါမြို့မှာဖွင့်လှစ်ပေးပြီးတဲ့နောက်ချင်းပြည်နယ်မှာတက္ကသိုလ်အဆင့်တိုးမြှင့်ဖွင့်လှစ်ပေးနိုင်ဖို့စီစဉ်သွားမယ်လို့ဒုတိယတမတဦးမင်းရွှေကပြောပါတယ်။ဒီခီးစင်ဟာဒုတိယတမတရဲ့ပထမဆုံးချင်းပြည်နယ်ခီးစင်ဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိမ်မီမြို့မှာအသက်16နှစ်အရွယ်ရှစ်တန်းကျောင်းသူတယောက်ကိုတရားဆောင်အစိုးရရဲတပ်သားတဦးကဖျားယောင်သွေးဆောင်ပြီးတာမယာပြုကျင့်ခဲ့တယ်လို့မိသားစုဝင်တွေကဆွဆွဲလိုက်ပါတယ်။နိုဝင်ဘာလ1ရက်နေ့ကဖြစ်ပွားခဲ့တာပါ။တိမ်မီမြို့နယ်နဲ့နှစ်မိုင်ဝေးတဲ့ကောင်းခေါ်ရွာကကလေးမဟာဆွေမျိုးတွေစီအသွားမှာရဲတပ်သားကတဲခိုခန်းကိုခေါ်သွားပြီးတာမယာပြုကျင့်ခဲ့တာဖြစ်တယ်လို့ဒေသခံနှင့်ချင်းခရိယံအသင်းတော်ဆရာ
ခွန်ကောင်ကပြောပါတယ်ပြစ်မှုကျူးလွန်ခဲ့တဲ့တရားဆောင်ရဲသားကိုလက်ရှိတိမ်နီရဲစခန်းမှာထိမ့်သိမ်းထားပြီးအမှုကိုတရားမျှတစွာစီရင်ပေးဖို့ကြိုးပမ်းသွားမယ်လို့မင်းကလေးဘက်ကပြောပါတယ်ဒါပေမဲ့ဆွဆွဲခံရသူရဲသားဘက်ကမိသားစုကတော့သူတို့တွေဟာတမင်ကြီးစားတွေဖြစ်တယ်လို့ပြောပါတယ်
ရခိုင်ပြည်နယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်လဲအောက်မှာရှိတဲ့စစ်တွေခြေစိုက်တပ်ကုကဲရီစစ်ဌာနချုပ်တာကာဆာပဟိုကင်းမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အဲ့ဒီပောက်ကွဲမှုဟာနိုဝင်ဘာလ9ရက်မွန်းလွဲပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာသူတွေမရှိခဲ့ပေမဲ့55မမပုံပြီးအလုံးပေါင်း140ခန့်ဆုံးရှုံးသွားတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့တရင်ထုတ်ပြန်ရေးကော်မတီဥက္ကဋ္ဌစီပင်တရားရေးဝန်ကြီးဦးမင်းအောင်ကပြောပါတယ်အခုပောက်ကွဲမှုဟာပင်ပပြောကားကြောင့်မဟုတ်ပဲလက်နဲ့တိုက်မှာတိုးလောင်ထားတဲ့ရန်တွေကြောင့်ဖြစ်နိုင်တယ်လို့ဦးမင်းအောင်ကပြောပါတယ်ဒါပေမဲ့ပောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်တယ်လို့ဆိုပါတယ
်မြန်မာအစိုးရတပ်မတော်နဲ့တအောင်းမျိုးသားလူမျိုးရေးတပ်မတော် PSLF TNLA တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့လို့ဒေသခံပြည်သူတွေဝမ်းရည်အတွက်အလုံးလုံးကင်ဖို့အခက်ခဲတွေကြုံနေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်မဲဆန္ဒနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသိန်းစော်ကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းရှိနမ်ဆန်မန်တုံကြောင်မဲမြို့နယ်တွေမှာတိုက်ပွဲတွေနေ့တိုင်းလူလူဖြစ်ပွားနေလို့စပားရိတ်သိမ်းဖို့လက်ဖက်ခူးဖို့လေယာဆင်းဖို့အခက်ခဲကြုံနေရတဲ့အပြင်မြို့တက်ဈေးဝယ်ဖို့ပြင်ခက်လာနေတယ်လို့ဆိုပါတယ်အော်တိုဘာလကုန်ပိုင်းကနေဒီကနေ့အထိမြမတက်မတော်ကအများပြည်သူတွာလာရာလမ်းတွေကြေးရွာတွေနဲ့အနီးအနားတွေကိုလက်နက်ကြီးတွေနဲ့မကြာခဏပစ်ခတ်မှုတွေပြုလုပ်နေတယ်လို့တအောင်းအမျိုးသားလူမျိုးရေးတပ်မတော် PSLF TNLA တတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်းအိုက်ကျော်ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းဒီပေါ်မြို့နယ်နမ်လန်တိုက်နယ်မှာမြို့မစည်းကြီးမီးလောင်သွားလို့ဆိုင်ခန်းပေါင်း900ကျော်ကာလတံဖိုးကျက်သိမ်းပေါင်း2400ကျော်ပျက်စီးရှုံးရှုံးသွားခဲ့တယ်လို့နမ်လန်တိုက်နယ်ဂျာကောင်းပါတီဥက္ကဋ္ဌဆိုင်ဆမ်လင်းကပြောပါတယ်နိုဝင်ဘာလ6ရက်နေ့ညနေ6:00ကျော်ကကုန်းစုံဆိုင်တစ်ခုကနေမီးစတင်လောင်ကျွမ်းတာလို့ဒေတာခန်တွေကပြောပါတယ်မီးလောင်ကျွမ်းမှုအကြောင်းရင်းကိုမသိရသေးပေမဲ့ဆိုင်ရှင်တို့ကိုခေါ်ယူစစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းသိရပါတယ်
ခုတင်လာတဲ့ကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်အစိုးရတပ်မတော်နဲ့ကချင်ပြည်လူလတ်ရေးတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အစိုးရတပ်မတော်ထိုးစစ်ဆင်နေတာတွေကိုစန့်ကျင်အုပ်စုနဲ့ထောက်ခံအုပ်စုလူထုနှမျိုးကွဲပြီးဆန္ဒပြပွဲကြီးတွေရှေ့စစ်နောက်စစ်မဲ့မြစ်ကနားမြို့မှာဖြစ်ပွားခဲ့ပါတယ်တိုက်ပွဲကြောင့်တိုင်းဒေသစီးလုံးညီညွတ်မှုပြိုကွဲလာနေပြီလားစစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့ဘလို့အလားအလာတွေရှိပါသလဲစမ်းပါနေစူးစီးထားပြီးတော့နူးပန်ကနေတင်ဆက်ထားပါတယ်
ကချင်လွတ်လပ်ရေးတပ်မတော်အပါအဝင်တိုင်းရင်းသားမဟာမိတ်တပ်ပေါင်းစုတွေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေး NCA စာချုပ်လက်မှတ်ရေးထိုးဖို့ရှမ်းလီစုလက်ချိတ်ရဝံစတဲ့လူအင်အား8000ကျော်ရှိတဲ့အုပ်စုကအော်တိုဘာလကုန်ပိုင်းကဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။ KNO ကိုစန့်ကျင်တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်တဲ့ဝိုင်းမော်မြို့နယ်မုတ်လွဲကျောင်းထိုင်ဆရာတော်အရှင်ကေတရကမိန့်တော်မူပါတယ်
။ဘုန်းကြီးတို့ဒီမြန်မာနိုင်ငံမြောက်ပိုင်းမှာနေထိုင်ကြတဲ့နော်မြို့နယ်စုတွေ DKIA KIO ဆိုတဲ့တောင်ကျန်းသူများရဲ့နှိပ်စက်မှုဒဏ်တွေမခံနိုင်ဘူးလို့ဒီနေ့ဆန္ဒထုတ်ပေါ်ရခြင်းလည်းဖြစ်ပါတယ်ဒီနေ့ဒီအချိန်မှာနော်နိုင်ငံတော်အစိုးရဘက်ကနေပြီးတော့မမမရရက်ဒီပေးတာပဲရှိတယ်လေ
ဒီဆန္ဒပြပွဲကလက်ရှိတော့အောင်ဆန်းစုကြည်ဦးဆောင်ဖော်ဆောင်နေတဲ့ငင်းချမ်းရဲ့ဖြစ်စဉ်ကိုထိခိုက်စေနိုင်တယ်လို့ဖြစ်စဉ်နောက်ွယ်မှာကြိုးကင်တဲ့သူရှိနိုင်လို့ဒေသခံတိုင်းရင်းသားတွေသွေးကွဲခဲ့ရတယ်လို့အစိုးရတပ်မတော်ထိုးစစ်ဆင်မှုကိုစန့်ကျင်တဲ့ဘာသာပေါင်းစုံဆန္ဒပြပွဲဦးဆောင်သူတူဖြစ်သူကြားမရေးရထွဲကျန်တာအဖွဲ့ကဒေါ်နန်ပူကပြောပါတယ
်ပြည်သူလူထုတွေကငြင်းငြင်းနဲ့ပတ်သက်တဲ့အမြင်တဘောထားတွေကိုကောင်းမှုမသိတဲ့အခါမှာသွေးကွဲတဲ့လူတွေနောက်ကျလို့တဲ့အခါမှာသွေးကွဲသွားတာတို့ပေါ့နော်အဲ့လိုမျိုးတွေဖြစ်ပါတယ်လို့အဲ့လိုကြောင့်မို့ပြည်သူလူထုကငင်းငြင်းနဲ့ပတ်သက်တဲ့တဘောတွေလက်ရှိငင်းငြင်းပေါ်ဆောင်မှုတွေကိုညံ့ညားသဘောပေါက်နားလည်ဖို့ရန်အတွက်လိုအပ်တယ်ဆိုတာကိုပြောချင်ပါတယ်လို့
စစ်မှန်တဲ့ငင်းချမ်းရင်ရဖို့အစိုးရတပ်မတော်ကအခင်ရကြတယ်ဆိုပေမဲ့ NCA လက်မှတ်ထိုးထားတဲ့အုပ်စုတွေမထိုးရသေးတဲ့အုပ်စုတွေအားလုံးပါဝင်ပန့်ပိုးမှဖြစ်မြောက်အောင်မြင်မယ်လို့မြမငင်းချမ်းရင်ကိုပန့်ပိုးမှုပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပြောဆိုပါတယ်
လေလက်သွားတဲ့မဲဆန္ဒနယ်မြေတွေအတွက်ဈာဖြတ်ရွေးကောက်ပွဲကို2019ဧပြီလ1ရက်နေ့မှာကျင်းပသွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ကြေညာထားပါတယ်
အဲ့ဒီအတွက်ဒုတိယသမ္မတဦးဟန်နရီဗန်ဂျီကိုနိုင်ရခဲ့တဲ့မဲဆန္ဒနယ်မှာလည်းဇာဖြတ်ရွေးကောက်ပွဲကျင်းပသွားမှာပါနိုင်ငံရေးဂုဏ်သိက္ခာအတွက်ဒီနေရာမှာချင်းပါတီတွေအနိုင်ရဖို့အခွင့်အလမ်းတရလို့ဆိုပါတယ်အဲ့ဒီနေရာအတွက်ချင်းနိုင်ငံရေးပါတီ10ခုကဘလို့ပြင်ဆင်မှုတွေရှိနေပါသလဲအကြောင်းစုံကိုတော့ Slime Robert ကနေစူးစီးထားပြီးဆိုင်းမွင်းကနေတင်ပြထားပါတယ်
နိုင်ငံရေးကုန်တိတ်ခါအတွက်ချင်းနိုင်ငံရေးပါတီတွေလာမဲ့ကြဖြတ်ရွေးကောက်ပွဲမှာအနိုင်ရအောင်ရှင်ပြိုင်ဖို့ခွင့်လန်းကောင်းတရဖြစ်တယ်ပူပေါင်းပြီးရှင်ပြိုင်တင့်တယ်လို့ချင်းနိုင်ငံရေးစောင့်ကြည့်လေ့လာသူတူလည်းဖြစ်တချင်းပို့စ်တတင်းစာအက်ဒီတာလည်းဖြစ်တဲ့ဆလိုင်းဟိုလီကပြောပါတယ
်အခုကြဖြတ်ရွေးကောက်ပွဲကချင်းပါတီအနေနဲ့တကိအခွင့်အရေးလို့ကျွန်တော်တို့ပြောရမှာပေါ့ချင်းပါတီရဲ့အခွင့်အရေးပေါ့ဒီလာမဲ့27ပြည်လုံးငင်လာခမှာချင်းပါတီပါဝင်ဖို့အတွက်ဒီအခုရေးပေးဖြစ်နေတယ်အဲ့ဒါတို့ကြောင့်အခုကျွန်တော်လာမယ့်ကျပ်ပြေးရွေးကောက်မှာချင်းပါတီအနေနဲ့အနိုင်ရတိနဲ့အဲလို့ပြောတဲ့သူတွေကတော်တော်များတယ်ဆိုတော့ကျွန်တော်လည်းအဲ့လိုပဲမြင်ပါတယ်ပူပေါင်းပြီးတော့တယောက်တစ်ပုံနဲ့ပြင်တာမဟုတ်ဘဲနဲ့ချင်းပါတီအနေနဲ့တယောက်ပဲဝင်ပြင်တည်နေလို့တော့ကျွန်တော်ထင်ပါတယ
်လာမယ့်ကျပ်ပြေးရွေးကောက်ပွဲမှာဆိုမီဒီမိုကရေစီဖွဲ့ချုပ်ပါတီကတော့ရှင်ပြိုင်မှာမဟုတ်ပဲ၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့အမျိုးတိုင်းဒီမိုကရေစီဖွဲ့ချုပ် NLD ကိုပဲဦးစားပေးသွားမယ်လို့ပါတီတွင်ရင်မှုဦးကင်ခမ်းလျံကပြောပါတယ်
ကျွန်တော်အလုပ်ပြန်ကြံခိုင်းရတော့မယ်လေကျွန်တော်တို့မဟာမိတ်အနေနဲ့ဒီပါတီရမှာကိုကျွန်တော်တို့
ချင်းနိုင်ငံရေးပါတီ10ခုမှချင်းတိုးတက်ရေးပါတီ CPP ချင်းမျိုးတက်ဒီမိုကရက်တစ်ပါတီ CNDP နဲ့ချင်းဒီမိုကရေစီအဖွဲ့ချုပ် CLDP ပါတီတို့ဟာတပါတီတည်းအဖြစ်ပူးပေါင်းဖို့တပေါ်တူထားပေမဲ့လာမယ့်ရွေးကောက်ပွဲအတွက်တော့အဆင်မပြေသေးဘူးလို့ချင်းတိုးတက်ရေးပါတီအတွင်းရင်းမှုကိုရှိန်ထွန်းကပြောပါတယ်
ပါတီဝန်ကြိမ်လဲညာပါတီဝန်ကြိမ်လဲမဟုတ်တော့ဘူးလေတပါတီရဲ့အမိုးတစ်ခုရဲ့အောက်ကနေဝန်ကြိမ်ပို့ဆိုတဲ့ဟာမျိုးတော့ပနာမမှာကျွန်တော်ရထားတယ်ရထားတော့ညာလဲအကြောင်းကြောင့်အဆင်မပြေလိုက်ဘူးဖြစ်သွားတယ်ဒီသဘောထားဆက်တယ်သွားမှာကတော့ CPP နဲ့ CNDP ကတော့ဒီတိုင်းဆက်သွားမယ
်2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်တဝမ်းလုံးမှာကိုစလင်နေရနောက်ဝင်ရောက်ရှင်ပြိုင်တဲ့အထဲမှာချင်းပါတီ10ခုကမရှိမလားရှုံးနေခဲ့ရပြီး NLD မျိုးတားဒီမိုကရေစီအဖွဲ့ချုပ်က80ရာခိုင်နှုန်းကျော်အနိုင်ရရှိသွားပါတယ်လိလတ်တွားတဲ့ထန်တလာမျိုးတာလွတ်တော်မြေဆန္ဒနယ်မြေမှာလဲ2015က NLD CNDP ကြံ့ခိုင်ရင်းနဲ့တတိပုဂ္ဂလတို့စုစုပေါင်း၄ဦးဝင်ရောက်ရှင်ပြိုင်ပြီး NLD ကိုဆက်လက်ဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ယခုလက်ရှိတူးချက်တမတာဦးဟင်နရီပန်တီယူကအနိုင်ရရှိသွားခဲ့တာပါ
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မှာငင်းချမ်းရေးတီးပွင့်လာလို့မကြခင်မှာဆက်ယုံအလုံယုံနဲ့စီကားလာတော့မှဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောပါတယ်။ရခိုင်ပြည်နယ်စစ်တွေမြို့အခြေစိုက်ဒေသကုကဲရေးစစ်ဌာနချုပ်မှာပောက်ကွဲမှုဖြစ်ပွားခဲ့လို့တိုးလုံထားတဲ့စစ်လက်နက်ပစ္စည်းအများအပြားပျက်စီးဆုံးရှုံးသွားပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ဒါကတော့တိုင်းရင်းဒေသကနောက်ဆုံးရသတင်းတွေကိုနေဆက်ဒေသကတိုင်းရင်းသတင်းတောက်တွေစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တော်ရရှိများရှင်။လာမယ့်စနေညဓာတ်ရိုက်လီလိုက်အစီအစဉ်မှာဘလို့အကြောင်းအရာကိုဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ကြရအောင်ပါရှင်။
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုရဲ့မြို့တော်တမရရုံးဆက်ရာဝါရှင်တန် DC မြို့တော်ကြီးနဲ့လေမနီးဆက်နိုင်ငံအုပ်ချုပ်ရေးနဲ့နိုင်ငံရေးနယ်ပယ်ကဝိုင်းရင်ပုံကူတူလည်းမဟုတ်တဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လည်းတစိမ့်တက်တဲ့အလှမ်းဝေးလာတဲ့သူစီးပွားရေးလုပ်ငန်းရှင်ကြီးတယောက်အမေရိကန်တမရအဖြစ်အရွေးခံရပြီဆိုတော့အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံဆက်ဆံရေးအပေါ်ဘလို့များအကျိုးတွေတက်ရောက်မှုရှိလာနိုင်တယ်လဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ထို့တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်တော့ email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-232-382-555လေးကိုဖြစ်စေကြိုတင်အကြောင်းကြားထားနိုင်ရပါမယ်ရှင
်။လာမယ့်စနေညတဲ့လေလိုက်စီစဉ်မှာအမေရိကန်သမ္မတတည်ရွေးကောက်ခဲ့တာနဲ့ပတ်သက်လို့တော်တာရှင်ရဲ့အမြင်တွေကိုဝင်ရောက်ဆွေးနွေးနိုင်မှာကြောင်းထပ်မံဖိတ်ခေါ်အပ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဆီရှဲလက်စ်နိုင်ငံမှာမကြသေးခင်ကပဲထူးခြားလာတဲ့ပြောစမှတ်ဖြစ်စရာတစ်ခုဖြစ်ပေါ်လာခဲ့ပါတယ်။အဲ့ဒါကတော့ရွေးကောက်ပွဲတွေမှာအတိုက်ခံပါတီတွေရဲ့ညွန့်ပေါင်းအဖွဲ့ကနေရာအများစုရခဲ့ပြီးနှစ်ပေါင်း40ကြာအာဏာစုပ်ကိုင်ထားခဲ့တဲ့လက်ရှိအာဏာရပါတီကိုအဆုံးသတ်သွားစေတာပဲဖြစ်ပါတယ်။ သမရဂျိမ်းစ်မိုက်ကယ်ကပြည်သူတွေရဲ့လူအင်စင်တာကိုဥညွတ်ဂုံပြူတဲ့အနေနဲ့ခေါင်းဆောင်ဒစ်စီကိုအာဏာလွှဲပြောင်းပေးချိန်တက်ပါပြီလို့ပြောရင်သူနှုတ်ထွက်ပါတော့မယ်လို့ကြေညာသွားပါတယ်။နှုတ်ထွက်ဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာဒီနှစ်စောပိုင်းကပဲတည်ပြုပေးခဲ့တဲ့အနာဂတ်ကာလမှာသမရဒစ်တယောက်ဟာတက်တန်းနှစ်ကြိမ်ထက်ပိုပြီးတော့တာဝန်မထမ်းဆောင်စေရဆိုတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြင်ဆင်ချက်ကိုလိုက်နာတုံ့ပြန်မှုတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂမှာအမေရိကန်ဒီမိုကရေစီလူ့ခွင့်ရင်းနဲ့အလို့သမားရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးထွန်မာလင်နော့စကီကကြီးမှုကျင်းပတဲ့အစ်စ်မြင့်ဆွေးနွေးပွဲမှာဖွဲ့စည်းပုံအခြေခံဥပဒေအရအာဏာအနှင်းကျိန်ကတ်သက်ချက်ဟာတိုင်းပြည်တစ်ပြည်ရဲ့ငြိမ်းချမ်းရေးလုံခြုံရေးတည်ငြိမ်အေးချမ်းရေးနဲ့အနာဂတ်ကြွယ်ဝချမ်းသာမှုတွေနဲ့ဓာတ်ရိုက်ဆက်နွယ်နေတယ်ဆိုတာကိုဆွေးနွေးပွဲတက်ရောက်သူတွေကသဘောတူခဲ့ကြပါတယ်ဒါရီမကသမရသက်တမ်းကန့်သက်ချက်ဟာစစ်မှန်ပြီးရေရှည်ခံမဲ့ဒီမိုကရေစီအနာဂတ်ကိုတည်ဆောက်ဖို့နဲ့တိုင်းပြည်ရဲ့တိုးတက်ဖွံ့ဖြိုးရေးမှာသူတို့မရှိရင်မဖြစ်ပါဘူးဆိုတဲ့ခေါင်းဆောင်အတော်များများပြောနေကြတဲ့စကားတွေကိုစန့်ကျင်ရေးတို့နဲ့ပတ်သက်လို့တခုတည်းသောချိန်ခွင်ရှာဖြစ်ကြောင်းဒါအပြင်အချိန်ကာလကန့်သက်ချက်တွေကိုလေးစားလိုက်နာခြင်းဆိုတာကလည်းအခြေခံလူ့ခွင့်ရေးတွေနဲ့လွတ်လပ်ခွင့်တွေအားကောင်းခိုင်မာတဲ့ဒီမိုကရေစီရေးရာအဖွဲ့အစည်းတွေနဲ့အတူပေါ်ထွန်းလာတာမျိုးဖြစ်စေရမှာဖြစ်တဲ့အကြောင်းဆွေးနွေးပွဲတက်ရောက်သူတွေသိရှိပြီးဖြစ်ပါတယ်။နိုင်ငံကောင်းဆောင်တွေဟာတိုင်းပြည်ဗန္ဒာငွေနဲ့ကိုကျိုးကိုမတုံ့တင်ဘူးလို့ယုံကြည်တဲ့မျိုးဆက်သစ်တွေကမ္ဘာတစ်လွှားမှာတိုးလာပါတယ်။သမ္မတအိုဘားမားကအီသီယိုးပီးယားနိုင်ငံအာဖရိကသမဂ္ဂမှာပြောတဲ့မိန့်ခွန်းတစ်ခုအတွင်းဘသူတဦးတယောက်မှကိုကျိုးအတွက်သမ္မတမဖြစ်တင်ဘူး။နောက်ပြီးသမ္မတတယောက်အနေနဲ့အတွေးသည့်အမြင်သည့်တွေရှိနေမှသာတိုင်းပြည်အတွက်ပိုးပြီးတော့ကောင်းပါလိမ့်မယ်လို့ပြောသွားပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘာအနှံ့မှာပြည်သူတွေကကိုယ်ကောင်းဆောင်ကိုအမှန်တကယ်လွတ်လပ်စွာရွေးချယ်နိုင်တဲ့အခါအောင်မြင်တိုးတက်နိုင်တယ်ဆိုတာကိုအတိအမှတ်ပြုတဲ့ကမ္ဘာသူကမ္ဘာသားတွေရဲ့လူအင်စန္ဒတွေကိုထောက်ခံအားပေးလျက်ရှိပါတယ်ရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။
ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အော်ဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင် VOA အမေရိကန်တန်ကနေအခုထုတ်လွှင့်ပေးနေတဲ့တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်ဒီနေ့ညနေပိုင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍအတုတဆုံးလေးအမေရိကန်တခွင်သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်စီစဉ်နေမကြခင်အဆုံးသက်ပါတော့မယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်အင်ဂျင်နိုင်ကတလှည့်ကြီးညာပေးပါမယ်ရှင
်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့သမ္မတအိုဘားမားတို့နှစ်ဦးအင်ဖြူရိုမာမနစ်ကြာသပတေးနေ့ကပထမဆုံးချိန်တွေ့ဆုံခဲ့ပါတယ်သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွယ်စည်းရုံးရေးကာလတုန်းကတဦးနဲ့တဦးအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပေမဲ့အခုတွေ့ဆုံပွဲမှာတော့နှစ်ဦးစလုံးပြည်ပြူဟန်ကရှိနေခဲ့ကြတာပါသမ္မတရုံးဖွဲ့စည်းရေးကိစ္စအပါအဝင်အကြောင်းအရာတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြအောင်သူတို့နှစ်ဦးတွေ့ဆုံပြီးအင်ဖြူရိုသမ္မတရုံးကမှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတအိုဘားမားကပြောပါတယ်အလားတူသမ္မတဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ထရန့်ကလည်းသမ္မတအိုဘားမားနဲ့ပုဂ္ဂိုလ်ချင်းတွေ့ဆုံမှုဟာပထမဆုံးချိန်ဖြစ်ပေမဲ့အကြောင်းအရာတွေကိုရင်းနှီးနှီးဆွေးနွေးခဲ့ကြောင်းသတင်းတောက်တွေကပြောပါရယ်။အဲဒီနောက်မှာတော့ကွန်ဂရက်စ်ကိုဆက်လက်ထွက်ခွာလာတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ဟာ Republican ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံပြီးတော့သူ့အစိုးရတက်ဆာအစောပိုင်းလတွေမှာတင်ဆောင်ရွက်ရမယ့်ကိစ္စရပ်တွေအကြောင်းဆွေးနွေးခဲ့ပါရယ်။NATO စစ်မဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ပတ်စံအပြည့်အဝထည့်ဝင်ခြင်းမရှိဘူးဆိုရင်အဖွဲ့ဝင်နိုင်ငံတွေအပေါ်ရုရှားရဲ့ကျူးကျော်မှုအန္တရာယ်ကိုအလိုအလျောက်ကာကွယ်ပေးနိုင်မှာမဟုတ်ဘူးလို့သမ္မတအဖြစ်ရွေးကောက်ခံထားရတဲ့ Donald Trump ကပြောကြားလိုက်ပါတယ်။ American သမ္မတဖြစ်လာမဲ့သူတအုပ်အနေနဲ့ NATO မဟာမိတ်အပေါ်မှာထားမဲ့သဘောထားနဲ့ပတ်သက်လို့အရင်သမ္မတတွေနဲ့မတူတဲ့ပထမဆုံးအကြိမ်အပြောင်းလဲလဲဖြစ်ပါတယ်။အီရတ်နိုင်ငံတွင်အစ္စလာမစ်စစ်သွေးကြွအကြမ်းဖက်အဖွဲ့တွေတင်ထားတဲ့အချက်အခြာဒေတာဖြစ်တဲ့မူဆိုးမျိုးအနည်းကိုအမေရိကန်ကြောထောက်နောက်ခံပြုထားတဲ့အီရတ်စစ်တပ်တွေနဲ့ညွန်ပေါင်းအစိုးရတပ်တွေရဲ့လေတပ်တွေကဒီသတင်းပတ်တွေအတွင်းမှပိုပြီးတိုးလာနေပါတယ်။နိုင်ငံတကာရဲတပ်ဖွဲ့ Interpol အကြီးအကဲအသစ်ဖြစ်တရုတ်နိုင်ငံရဲ့အစ်စ်မြင့်လုံခြုံရေးရဲအရာရှိတဦးကိုခန့်အပ်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပတဲ့85ချိန်မြောက် Interpol အဖွဲ့ကြီးကနေအခုလိုရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဲ့ရင်ချင်းနိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကနန်းထွေးကြီးဖြစ်ပါတယ်။ဆပိုင်းဆိုင်ရာအတမတ်အင်ဂျင်နီယာကတော့ Kelvin Flower ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.